Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American တန်ကနေ2016ခုနှစ် AB လ9ရက်ကြာသပတေးနေ့နဲ့ဖက်အစီအစဉ်တွေကို American ပြည်အောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ32 kHz 9323ည၊လိုင်းဒိုမီတာ40 kHz 9433ည ਨੇ တိုင်းလိုမီတာ49 kHz 63.43ညလိုကနေဖမ်းယူနားဆင်နိုင်ပါတယ်ခင်ဗျာ တော်တာရှင်နေအားလုံးရွှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ဆံမိုးဝေပါအခုမနက်ခင်းအစီအစဉ်လေးကိုတာဝန်ယူပြီးတော့တင်ဆက်ပေးမှာပါခင်ဗျာ
မင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇော်ဝင်လိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ Republican Party တွင်သမ္မတကိုယ်စားလှယ်လောင်းရွေးချယ်မှုမှာအပြတ်အသတ်အနိုင်ရသူမရှိတဲ့အတွက်ပါတီညီလာခံမှာအဆအဆုံးရွေးကောက်ပွဲပြန်လည်ကျင်းပမယ်လားလားရှိနေပါတယ်ပနားမပေပါစ်လို့ခေါ်နေကြတဲ့ပြပမှာလေးဝက်ပန်စီရင်ဖွင့်ထားကြသူတွေရဲ့လေးဝက်ချက်တွေပေါက်ကြားစီခဲ့တဲ့စာရွက်စာတမ်းတွေကို Mossack Fonseca ဥပဒေကြိုးဆောင်ကုမ္ပဏီကသူတို့ထုတ်ပြန်ခဲ့တာမဟုတ်ပဲ hacker တွေကခုတ်ယူသွားခဲ့တာလို့ပြောပါတယ်အဲ့ဒီထုတ်ပြန်လိုက်တဲ့စာရင်းတန်းမှာလည်းမြန်မာနိုင်ငံကဆိုပြီးတော့လူပုဂ္ဂိုလ်16ဦးနဲ့ယင်းနှိမ့်နှောင်မှုကုမ္ပဏီတစ်ခုရဲ့နာမည်တွေလည်းပါနေပါတယ်ဒီလိုထူးခြားတဲ့သတင်းတွေကို document တွေနဲ့တင်ပြပေးပါပါခင်ဗျာ
ဟုတ်ကဲ့ကောင်းပါပြီခင်ဗျာအဲ့ဒီလိုသတင်းတွေကြီးညာပြီးနားဆင်ကြရမယ့်သတင်းလွှာတွေထဲမှာဆိုရင်တော့
Well, we've discussed many things, for example, the relationship between Italy and our own country and all that Italy hopes to do to support
ဒေါ်အောင်ဆန်းစုကြည်ရဲ့ပြောဆိုချက်ဖြစ်ပါတယ်မြန်မာနိုင်ငံဒီမိုကရေစီအတွင်ကူးပြောင်းမှုကာလမှာအီတလီနိုင်ငံကအကူအညီတွေပေးသွားဖို့ရှိတယ်ဆိုတဲ့သတင်းလွှာကိုတင်ဆက်တဲ့အခါမှာကြားကြရမှာဖြစ်ပါတယ်ခင်ဗျာအဲ့ဒီအပြင်ဒေါ်အောင်ဆန်းစုကြည်ကိုနိုင်ငံတော်အကြံပေးအဖြစ်ခန့်အပ်လိုက်တဲ့အကြောင်းဥပဒေကိုနိုင်ငံတော်သမ္မတကအတည်ပြုလက်မှတ်ရေးထိုးလိုက်ပြီးဆိုတဲ့အကြောင်းနိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ရေးအတွက်ရန်ကုန်မြို့တော်ခန့်မှရှိမှာဆန္ဒထုတ်ဖော်ပွဲတွေပြုလုပ်နေတဲ့အကြောင်းစာတာတွေကိုနားဆင်ကြားဖို့ရှိပါတယ်။နောက်ပိုင်းမှာဆိုရင်တော့ဥကျော်စန္တာရဲ့မြမအရေးတုံးသက်ချက်ပါဝင်အပတ်စဉ်အစီအစဉ်တွေကိုတင်ဆက်ပေးမှာပါ။အခုတော့ထိတ်တန့်ရောက်သတင်းတွေကိုကိုစော်ဝင်းထိုင်နဲ့ဒေါခင်မျိုးတက်တို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
။အမေရိကန်နိုင်ငံဝစ်ကွန်ဆင်ပြည်နယ်မှာအင်္ဂါနေ့ကကျင်းပခဲ့တဲ့ Republican Party တွင်သမ္မတကိုယ်စားလှယ်လောင်းပနားမရွေးချယ်မှုမှာTexas ပြည်နယ်ကအထက်လွှတ်တော်အမတ်တက်ခရုစ်ကပါတီတွင်းရှေ့ကပြင်းနေတဲ့ဒေါ်နယ်ထရမ့်ကိုအပြတ်အသတ်အနိုင်ရလိုက်တဲ့အတွက်ပါတီညီလာခံကျင်းပတဲ့အချိန်သမ္မတကိုယ်စားလှယ်လောင်းကိုအစကနေပြန်လည်ရွေးချယ်ရမယ့်ကြုံတော့ကြုံငယ်အဖြစ်မျိုးနဲ့ရင်ဆိုင်ရမယ့်အလားအလာပုံများလာနေပါတယ်။အချိန်ကာလအားဖြင့်ဇွန်လအစောပိုင်းအထိကြာမဲ့ Republican Party တွင်းပနာမသမ္မတကိုယ်စားလှယ်လောင်းရွေးချယ်ဖို့16ပြည်နယ်ကြံနေပါသေးတယ်။နိုင်ငံရေးလောကကိုပထမဆုံးအကြိမ်ဝင်ရောက်လာတဲ့အိမ်ချမ်းမြေလုပ်ငန်းရှင်ဂရက်ဂျူအိုသတိကြီးဒေါ်နယ်ထရမ့်အနေနဲ့ဇူလိုင်လမှာကျင်းပမယ့်ပါတီညီလာခံမှာအစကနေပြန်လည်အရွေးခံရမယ့်အဖြစ်မျိုးနဲ့ရင်မဆိုင်ရအောင်အဲ့ဒီကြံနေသေးတဲ့ပြည်နယ်တွေမှာအနည်းဆုံး60ရာခိုင်နှုန်းအနိုင်ရဖို့လိုအပ်ပါတယ်။ထရမ့်အနေနဲ့ကိုယ်စားလှယ်အရေးအတွက်သိသိသာသာအသာစီးရပေမဲ့လည်းကိုယ်စားလှယ်စုစုပေါင်း58ရာခိုင်နှုန်းသာအနိုင်ရထားသေးတာဖြစ်ပါတယ်။ခရုစနေနဲ့ကတော့ဇူလိုင်လမှာကျင်းပမဲ့ပါတီညီလာခံမတိုင်ခင်ပါတီကိုကိုစားပြုပြီးသမ္မတလောင်းအဖြစ်ဝင်ရောက်ရှင်ပြန်နိုင်ရေးအတွက်လိုအပ်တဲ့ကိုယ်စားလှယ်အရေးအတွက်ရနိုင်ရေးကြံနေတဲ့ပြည်နယ်အလုံးမှာကျင်းပမဲ့ပါတီတွင်ရွေးချယ်မှုတွေမှာ90ရာခိုင်နှုန်းအထိအနိုင်ရရမှာဖြစ်ပါတယ်။ Republican Party အနေနဲ့ညီလာခံကျင်းပတဲ့အချိန်မှာသမ္မတကိုယ်စားလှယ်လောင်းကိုပြန်လည်ရွေးရတဲ့အဖြစ်မျိုး1986ခုနှစ်နောက်ပိုင်းမှာမရှိခဲ့ပါဘူး။ Ohio ပြည်နယ် Cleveland မြို့မှာကျင်းပမဲ့2016ခုနှစ် Republican Party ညီလာခံကိုတက်ဖို့အတွက်ရွေးချယ်ခံထားရတဲ့ကိုယ်စားလှယ်တွေအနေနဲ့အစဉ်လာအားဖြင့်သူတို့ပြည်နယ်အသီးသီးမှာပါတီကဥဆောင်ကျင်းပတဲ့ပနားမရွေးချယ်မှုတွေနဲ့ပြည်နယ်အစိုးရတွေကဥဆောင်ကျင်းပတဲ့ရွေးချယ်မှုတွေကနေထွက်လာတဲ့ရလအတိုင်းမဲပေးကြရမှာဖြစ်ပါတယ်။ဒါပေမဲ့နောက်ဆက်တွဲမဲပေးရမယ့်အခြေအနေမျိုးဖြစ်လာခဲ့ရင်တော့သမ္မတကိုယ်စားလှယ်လောင်းထွက်မလာမချင်းသူတို့ကြိုက်နေတဲ့သူကိုမဲပေးခွင့်ရှိကြမှာဖြစ်ပါတယ
်။ဒီသတင်းပတ်ထက်မှာထွက်ပေါ်လာတဲ့ပြည်ပမှာနှိမ့်ဝက်ဗန်းရှင်ဖွင့်လှစ်ထားတဲ့နိုင်ငံရေးသမားတွေချမ်းသာကြွယ်ဝသူတွေကြော်ကြားသူတွေပါဝင်တဲ့စင်းစာတန်းပေါင်း70တန်းခွဲလောက်ကိုကွန်ပျူတာဖောက်ထွင်းသူ hacker တွေကခိုးယူခဲ့တာဖြစ်ပြီးသူတို့ရုံးထဲကလူတွေကြောင့်ပေါက်ကြားတာမဟုတ်ဘူးလို့ပနားမကဥပဒေအကျိုးဆောင်ဖွဲ့ကပြောပါတယ်။Mossack Fonseca လို့ခေါ်တဲ့ပနားမကဥပဒေအကျိုးဆောင်အဖွဲ့ကိုတည်ထောင်သူတဦးဖြစ်တဲ့ Ramon Fonseca ကဒါဟာကုမ္ပဏီအတွင်းလူတွေကြောင့်မဟုတ်ကြောင်းပေါက်ကြားမှုမဟုတ်ဘဲဖောက်ထွင်းခံရမှုတစ်ခုလို့ပြောကြားခဲ့ပါတယ်။အခုလိုဖောက်ထွင်းခံရမှုကိုပြည်ပနိုင်ငံတွေကလည်းလှုံ့ဆော်တာဖြစ်ကြောင်းပြောခဲ့ပြီးဘယ်နိုင်ငံကဖောက်ထွင်းလဲဆိုတာကိုတော့ Fonseca ကမပြောပါဘူး။ဘယ်နိုင်ငံကဖြစ်နိုင်တယ်လို့တွက်ဆထားတာရှိပြီးဒါကိုတော့လိုက်လံစုံစမ်းနေတယ်လို့လည်းပြောပါတယ်။သူရဲ့ကုမ္ပဏီကလွန်ခဲ့တဲ့နှစ်ပေါင်း40ကျော်ကာလအတွင်းမှာလုတ်ကင်လာခဲ့တဲ့ပြည်ပကုမ္ပဏီပေါင်း2သိန်းခွဲရှိနေပြီးအခုလိုဆောင်ရွက်ဆန်ရန်ပေါက်ကြားမှုအတွက်ပနားမကအစိုးရရှေ့နေတွေကိုတိုင်တန်းထားတယ်လို့လည်းပြောပါတယ်။အခုထွက်ပေါ်လာတဲ့သူ့ရဲ့ပြည်ပဆင်းနဲ့မှာ ကမ္ဘာခေါင်းဆောင်အများပြပါဝင်နေပြီးဒီပေါက်ကြားမှုကြောင့်သူတို့ပြည်ပကုမ္ပဏီတွေကနေရတဲ့သူတို့ရဲ့အမျက်စွန်းတွေအတွက်သူတို့နိုင်ငံတွေမှာအခွန်တွေပေးဆောင်ထားမှုရှိမရှိခုခံဖြေရှင်းမှုတွေလုပ်နေရပြီဖြစ်ပါတယ်
ပနမာပေပါစ်လို့ခေါ်နေကြတဲ့ပြည်ပမှာလေးဝက်ပန်းစီးရင်ဖွင့်ထားသူတွေရဲ့စီးရင်ထဲမှာမြန်မာနိုင်ငံကဆိုပြီးတော့လူပုဂ္ဂိုလ်16ဦးနဲ့ရင်းနှီးမြှုပ်နှံမှုကုမ္ပဏီတစ်ခုရဲ့နာမည်တွေလည်းပါဝင်တယ်လို့သတင်းတွေထွက်နေပါတယ်။အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်အခြေစိုက်နိုင်ငံတကာစုံစမ်းစစ်ဆေးမှုဆိုင်ရာသတင်းတောက်အဖွဲ့ ICIJ က2023ခုနှစ်ကထုတ်ပြန်တာကိုသူတို့ရဲ့ website မှာတင်ထားတာကိုတွေ့ရပါတယ်။စီးရင်ထဲမှာဖော်ပြထားတဲ့နာမည်စီးရင်တွေမှာဥအောင်ကျော်မြင့်၊ဦးအေးဇော်ဝင်း၊ဒေါက်တာအောင်မမိုးမြင့်၊ဦးကျော်ဝင်း၊ဦးမောင်မောင်ဆွေတင်ဒေါ်မြမြဆိုးဒေါ်မြတီရာဆွေတင်ဥတုတဥထေမြင့်ဥမိုးမြင့်ခေါ်မိုက်ကယ်မိုးမြင့်ဥမြင့်ဆွေဥမျိုးတင်တို့ကိုတွေ့ရပါတယ်နိုင်ငံသားအမည်နဲ့လူလေးဦးပါဝင်ပြီး Ernest Howard Bolton II Jonathan W Smith Quadrudin Ahmed နဲ့ William Mark Hillsman ဆိုပြီးတွေ့ရပါတယ်ဒီစင်းထဲမှာပါသူတွေတဲ့ဥအေဇော်ဝင်းဟာအာနာရှင်ဟောင်းဥနေဝင်းရဲ့တမက်ဖြစ်ပြီးမိုက်ကယ်မိုးမြင့်ရဲ့ဇနီးဒေါ်အောင်မမိုးမြင့်ကတော့လက်ရှိမှာဒေါ်အောင်ဆန်းစုကြည်ကိုအနီးကကူညီဆောင်ရွက်ပေးနေသူဖြစ်ပါတယ်သူတို့ရဲ့အခုလိုပြပလေးဝက်ဘန်စင်းတွေရဲ့ရွေရင်းသဘောတဘာဝအသေးစိတ်ကိုတော့မသိရသေးပါဘူးယင်းနှိမ့်ညွှန်တော်မှုကုမ္ပဏီကတော့ Finance Corp Limited ဆိုပြီးဖော်ပြထားပါတယ်အဲ့ဒီလူပုဂ္ဂိုလ်တွေနဲ့ဆက်ဆက်နေတဲ့ကုမ္ပဏီတွေဆိုပြီးဖော်ပြထားတာမှာတော့ Chief Target Overseas Limited Skylink Communications Limited Compass Point Finance Limited MPRL ENP Private LimitedCM Canadian China Limited, Chance Best Development Limited, Master Timber Corporation, Mien and Associate Company Limited, Asia Drilling Private Limited, GV Trading Private Limited, Winterson International Limited, Bay Maritime Private Limited, High Returns Trading Limited, Auto Transportation Limited, Kanhi Management Limited, Global Business Development Limited, စတဲ့ company တွေကိုတွေ့ရပါတယ်
ပနမားပေါကြမ်းမှုစီးရင်နယ်မှာပါနေတဲ့အိုင်စလန်ဝန်ကြီးချုပ်ဆစ်မန်ဒါဒေးဗစ်ဂန်လန့်ဆန်ကသူဟာသတင်းတွေထဲမှာအရင်ဖော်ပြခဲ့သလိုနှုတ်ထွက်တာမဟုတ်ဘဲသူ့ပါတီကဒုတိယအကြီးအကဲကိုအချိန်အကန့်အသတ်မရှိတာဝန်ထမ်းဆောင်ဖို့ပဲအကြံပြုခဲ့တာဖြစ်ကြောင်းကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်ဒီကြေညာချက်ကိုအင်္ဂါနေ့ညနေပိုင်းမှာဝန်ကြီးချုပ်ယွန်းကနေထုတ်ပြန်ခဲ့တာဖြစ်ပြီးသူ့အနေနဲ့ Progressive Party ရဲ့အကြီးအကဲဖြစ်တဲ့ဆက်လက်တာဝန်ထမ်းဆောင်နေမှာဖြစ်ကြောင်းဆက်ပြီးဖော်ပြထားပါတယ်အင်္ဂါနေ့အစောပိုင်းကတော့ဂန်လက်ဆန်ဟာဝန်ကြီးချုပ်ဖြစ်ကနေနှုတ်ထွက်ခဲ့တယ်လို့ဖော်ပြထားပြီးသူဟာပနမားပေပါစ်လို့ခေါ်တဲ့ပြည်ပမှာလှည့်ဝက်ဘန်စင်ဖွင့်လှစ်ထားတဲ့နိုင်ငံရေးသမားတွေချမ်းသာကျွယ်ဝသူတွေကြော်ကြားသူတွေပါဝင်တဲ့စင်းတွေပေါက်ကြားထွက်လာပြီးတဲ့နောက်ရိုက်ခတ်မှုကိုပထမဆုံးခံစားခဲ့ရသူဖြစ်ပါတယ်ဝန်ကြီးချုပ်ဂန်လက်ဆန်ရဲ့ဇနီးဟာဗြိတိရှ်အပိုင်း Virgin ချုပ်မှာကုမ္ပဏီတစ်ခုကိုပိုင်ဆိုင်နေပြီးဒီကုမ္ပဏီကအိုင်စလန်နိုင်ငံကဒေဝါလီခံလိုက်ရတဲ့ဘဏ်တွေကိုပေးစရာငွေဒေါ်လာ4သန်းကျော်ရှိနေတယ်လို့စင်းမှာဖော်ပြထားပါတယ်။ပနမားဥပဒေအကျိုးဆောင်လုပ်ငန်းရဲ့ပံ့ပိုးမှုနဲ့ကုမ္ပဏီတစ်ခုထူထောင်ခဲ့တာကိုစာရွက်ဆန္ဒအထောက်အထားတွေမှာတွေ့ခဲ့ရပြီးတဲ့နောက်မှာဝန်ကြီးချုပ်နှုတ်ထွက်ပေးရေးထောင်နဲ့ချီတဲ့ဆန္ဒပြသူတွေရဲ့တောင်းဆိုမှုနဲ့လည်းရင်ဆိုင်ခဲ့ရတာဖြစ်ပါတယ်။ကန်လက်ဆန်ကတော့သူ့ရဲ့ဇနီးရဲ့ဒီပြပကကုမ္ပဏီနဲ့ပတ်သက်ပြီးအိုင်စလန်မှာပေးဆောင်ရမယ့်အခွန်အခတွေအားလုံးကိုပေးဆောင်ပြီးဖြစ်တယ်လို့ပြောဆိုလိုက်ပါတယ်။ဒါပေမဲ့သူ့တိုက်ခန်းတွေကတော့ဒီဘန်တွေဒေဝါလီခံရတဲ့ကိစ္စအတွက်အစိုးရပါဝင်ဖြည့်ရှင်းရခြင်းမှာဒီအထက်သူ့ဇနီးရဲ့ကုမ္ပဏီပါဝင်ပတ်သက်နေတာကိုထုတ်ဖော်ပြောဆိုတင်တယ်လို့ဆိုပါတယ
်။UAE ဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ကလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။
ဆက်လက်ကြေညာပေးနေရပါခင်ဗျာမြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဥဆောင်ပြီးမြန်မာနိုင်ငံမှာအယတအစိုးရတရက်ကိုထူထောင်နိုင်ခဲ့တဲ့အတွက်အမေရိကန်သမ္မတဘာရက်အိုဘားမားကချီးကျူးတဲ့အကြောင်းဧပြီလ6ရက်နေ့ကပါတီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်နဲ့သမ္မတသည်ဦးထင်ကျော်တို့ကိုတယ်လီဖုန်းဆက်ပြောကြားခဲ့ပါတယ်မြန်မာနိုင်ငံမှာအယဖက်ကဥဆောင်တဲ့အစိုးရတရက်ထံဒီမိုကရေစီနှိကြအာဏာလွဲပြောင်းပေးတဲ့တမိုင်းဝင်ဖြစ်ရအတွက်ဂုဏ်ယူကြောင်းနဲ့ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲကျန်းသစ္စာချိန်ဆခဲ့တဲ့သမ္မတသည်ဦးထင်ကျော်ကိုလည်းချီးကျူးလိုတဲ့အကြောင်းသမ္မတအိုဘားမားကိုယ်တိုင်ပုတ်ထူးနေ့ကတယ်လီဖုန်းဆက်ပြောကြားခဲ့တယ်လို့အမေရိကန်သမ္မတအင်ဗျူရောကကြေညာချက် မှာဖော်ပြထားပါတယ်။ငင်းချန်းစွာအာနာလွဲပြောင်းနိုင်ဖို့နဲ့မြို့သားပြန်လည်တင်းမြရေးရှေ့တိုးဆောင်ရွက်နိုင်ဖို့နှစ်ပေါင်းများစွာဒီဇိုင်းမမနဲ့အကြီးအကျယ်ပေးဆက်ခဲ့တဲ့တောင်ဆန်းစုကြည်ရဲ့ကြိုးပမ်းမှုတွေအတွက်ဂုဏ်ယူကြောင်းလဲသမ္မတဩဘာမားကပြောဆိုခဲ့သလိုအားလုံးပုံမူပါဝင်နိုင်မဲ့ငင်းချန်းပြည်တာယာဝါပြောတဲ့အနာဂတ်ပိုင်ဆိုင်နိုင်အောင်မြန်မာပြည်သူတွေနဲ့အစိုးရကိုအမေရိကန်ကဆက်လက်ကူညီဖို့လဲကတိပြုပြောကြားသွားပါတယ်။မကြာခင်ကြောက်တော်မယ့်အတာတကြံပွဲတော်နဲ့နှစ်တကူအခါသမယမတိုင်ခင်သမ္မတဦးထင်ကျော်နဲ့မြန်မာပြည်သူတွေအတွက်သမ္မတဩဘာမားကစုမုံကောင်တောင်းလိုက်ကြောင်းလဲအင်ဂျီရောရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အလားတူပဲကုလသမဂ္ဂအတွင်းမှုချုပ်ဘန်ကင်မွန်းကလည်းဧပြီလ5ရက်နေ့အင်္ဂါနေ့ကသမ္မတဦးထင်ကျော်ကိုတယ်လီဖုန်းခေါ်ဆိုခဲ့ပြီးနှစ်ပေါင်း90ကျော်အတွင်းမြန်မာနိုင်ငံရဲ့ပထမဆုံးအရသာသမ္မတတဦးအဖြစ်ရွေးချယ်တင်မြှောက်ခံရမှုအပေါ်ကြိုဆိုကြောင်းနဲ့မြန်မာနိုင်ငံအပေါ်ကုလသမဂ္ဂကဆက်လက်ပံ့ပိုးကူညီသွားမယ်ကြောင်းပြောကြားခဲ့ပါတယ
်။ဒေါင်ဆန်းစုကြည်ကိုလွှတ်တော်ညှက်ရဲ့အတည်ပြုချက်နဲ့နိုင်ငံတော်ရဲ့အတိုင်းအမြံပုဂ္ဂိုလ်ဖြစ်တဲ့ခန့်တဲ့ဥပဒေကိုသမ္မတကဗိုလ်တဖူးနဲ့မှလက်မှတ်ရေးထိုးအတည်ပြုလိုက်ပါပြီ။ဒီဥပဒေပါလုံထုံးလုံနည်းအရခန့်ရရမယ်လုပ်ငန်းရှင်တခုကြံနေသေးတာမို့ဒီနိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဆိုင်ရာဥပဒေကိုသမရဦးထင်ကျော်လက်မှတ်ရေးထိုးပြီးတဲ့နောက်မှာပြည်ထောင်စုလွှတ်တော်ကိုမနေ့ကပဲပြန်လည်ပေးပို့ထားတယ်လို့သမရရုံးဒုတိယညွှန်ကြားမှုချုပ်ဦးစောထေက VOE ကိုပြောပါတယ်။သမရလက်မှတ်ရေးထိုးပြီးတဲ့အခါမှာပြည်ထောင်စုလွှတ်တော်ကဥပဒေဖြစ်တဲ့ထုတ်ပြန်ရမှာဖြစ်ပြီးဒီဥပဒေအရခန့်အဖို့ဆက်လက်လှုံ့ဆော်ရမှာဖြစ်ပါတယ်။သမရလက်မှတ်ရေးထိုးအတည်ပြုလိုက်ပြီးဖြစ်တဲ့နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဆိုင်ရာဥပဒေအရဒေါန်ဆန်းစုကြည်အနေနဲ့နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဖြစ်နေနိုင်ငံတော်နိုင်ငံသားများအကျိုးစီးပွားအတွက်အကြံပေးခွင့်နောက်ဒီအကြံပေးဆောင်ရွက်ချက်တွေကိုပြည်ထောင်စုလွှတ်တော်ကိုတာဝန်ခံရမှာဖြစ်ပြီးလောကခင်ရဲ့အစိုးရဌာနဆိုင်ရာအဖွဲ့အစည်းအသင်းဖွဲ့လူပုဂ္ဂိုလ်တွေနဲ့ဆက်သွယ်ဆောင်ရွက်နိုင်မှာဖြစ်ပါတယ်နိုင်ငံတော်အတိုင်းအမြံဥပဒေရဲ့ရည်ရွယ်ချက်ကိုလည်းဒီပါတီစုံဒီမိုကရေစီစနစ်ထွန်းကားရေးဈေးကွက်စီးပွားရေးစနစ်ပြည်ပြင်ရေးဖက်ဒရယ်ပြည်ထောင်စုနိုင်ငံတော်တည်ဆောက်ရေးပြည်ထောင်စုငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးတို့အတွက်ဖြစ်တယ်လို့ဖော်ပြပါတယ်အခြေခံဥပဒေရသမရဖြစ်ခွင့်ပိတ်ပင်ခံထားရတဲ့ရွေးကောက်ပွဲအများစုအနိုင်ရဒေါန်ဆန်းစုကြည်ကိုနိုင်ငံတော်တိုင်ပင်ခံအဖြစ်ခန့်ဖို့အစိုးရအာဏာလွှဲပြောင်းရယူပြီးနောက်တနေ့မှာပဲအမျိုးသားလွှတ်တော်မှတင်သွင်းခဲ့ကြတာဖြစ်ပါတယ်။တမရော်သားကိုစလဲအားလုံးနဲ့ပြည်ထောင်စုစံခိုင်ရင်နဲ့ဖွံ့ဖြိုးရေးပါတီအမတ်တွေစန့်ကျင်ကန့်ကွက်ခဲ့ကြပေမဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီလွှတ်တော်အများစုဖြစ်တဲ့လွှတ်တော်ညက်မှာအများဆန္ဒနဲ့အညီအတည်ပြုနိုင်ခဲ့တာဖြစ်ပါတယ်
။အီတလီနိုင်ငံအနေနဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးအခြေအနေပေါ်မှာစီးပွားရေးအရာရှင်ကျေးမှုအရာအကူအညီတွေပေးသွားဖို့ရှိတယ်လို့နိုင်ငံသားရေးဝန်ကြီးတွေကပူတဲ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။အီတလီအနေနဲ့မြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးအခြေအနေအပေါ်မှာနားလည်မှုရှိပြီးငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုဘယ်လိုအကူအညီပေးနိုင်မလဲဆိုတာအပေါ်မှာလည်းဆွေးနွေးမေးမြန်းခဲ့တယ်လို့အီတလီနိုင်ငံသားရေးဝန်ကြီးကပြောပါတယ်မြန်မာနိုင်ငံကို၃ရက်ကြာခီးစဉ်ဖြင့်လာရောက်ခဲ့တဲ့အီတလီနိုင်ငံသားရေးဝန်ကြီးပေါလိုဂျန်တီလိုနီဟာမြန်မာနိုင်ငံသားရေးဝန်ကြီးဒေါန်ဆန်းစုကြည်နဲ့ရောသမ္မတဦးထင်ကျော်နဲ့ပါတွေ့ဆုံပြီးအီတလီဘက်ကအကူအညီပေးနိုင်မယ့်အခြေအနေတွေကိုမေးမြန်းဆွေးနွေးခဲ့တာပါအီတလီအနေနဲ့မြန်မာနိုင်ငံအပေါ်အကူအညီပေးဖို့စိတ်ဝင်စားတဲ့ရန်ကုန်မြို့တော်တမိုင်းအမွေနှင့်ထင်းသိမ်းရေးနဲ့တခြားမြို့ပြစီမံကိန်းတွေအတွက်လည်းပါဝင်ပါတယ်အီတလီနိုင်ငံသားရေးဝန်ကြီးပေါလိုဂျန်တီလိုနီဟာမြန်မာအစိုးရတက်လက်ထက်မြန်မာနိုင်ငံကိုလာရောက်ဖို့ဖိတ်ကြားခံရတဲ့ဒုတိယမြောက်နိုင်ငံကတန်တမာအကြီးအကဲထူးဖြစ်တယ်လို့အနောက်နိုင်ငံတွေကဆိုရင်တော့ပထမဆုံးရောက်လာတဲ့ဧည့်သည်ဖြစ်ပါတယ်မနေ့ကတော့ကနေဒါနိုင်ငံသားရေးဝန်ကြီးစတီဖန်ဒီယွန်ဟာမြန်မာနိုင်ငံကိုရောက်ရှိမယ်လို့နိုင်ငံသားရေးဌာနကသတင်းထုတ်ပြန်ထားပါတယ
်ကဘာတဝမ်းစီချိုရောက် Washington The Voice of
America The ဒါကတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုင်းနဲ့ဒေါက်ကင်မြူတက်တို့ကြီးညာသွားခဲ့ကြတာဖြစ်ပါတယ်ခင်ဗျာအခုတော့မြန်မာနိုင်ငံနဲ့ဆိုင်တဲ့သတင်းလောကတွေကိုစတင်ပြီးတော့ကြားကြရပါတော့မယ်အီတလီနိုင်ငံအနေနဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီအတွင်ကူးပြောင်းရေးအခြေအနေပေါ်မှာစီးပွားရေးအရယဉ်ကျေးမှုအရအကူအညီတွေပေးသွားဖို့ရှိတယ်လို့နှစ်နိုင်ငံနိုင်ငံသားရေးဝန်ကြီးတွေကမနေ့ကပြောခဲ့တဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်အီတလီအနေနဲ့မြန်မာဒီမိုကရေစီအတွင်ကူးပြောင်းရေးအခြေအနေပေါ်မှာမူတည်ပြီးတော့နားလည်မှုရှိပြီးငြိမ်းချမ်းရေးလုပ်ငန်းစဉ်တွေဘလို့အကူအညီပေးနိုင်မလဲဆိုတဲ့အပေါ်မှာမေးမြန်းဆွေးနွေးခဲ့တယ်လို့အီတလီနိုင်ငံသားရေးဝန်ကြီးကပြောဆိုပါတယ်ဒီအကြောင်းအပြည့်စုံကိုကိုသားညွန့်ဦးကတင်ဆက်ပေးမှာပ
ါမြန်မာနိုင်ငံကို၃ရက်ကြာခီးဖြစ်နေလာရောက်ခဲ့တဲ့အီတလီနိုင်ငံသားဝန်ကြီးပေါလိုဂျန်ဒလိုနီဟာမြန်မာနိုင်ငံသားဝန်ကြီးဒေါန်ဆန်းစုကြည်နဲ့ရောသမ္မတဦးထင်ကျော်နဲ့ပါတွေ့ဆုံပြီးတော့အီတလီနိုင်ငံဘက်ကအကူအညီပေးနိုင်မယ့်အခြေအနေတွေကိုမေးမြန်းဆွေးနွေးခဲ့တယ်လို့သိရပါတယ်။နိုင်ငံကြီးဝန်ကြီးနှစ်ဦးတွေ့ဆုံခဲ့တာနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံကြီးဝန်ကြီးဒေါန်ဆန်းစုကြည်ကသတင်းတောက်တွေကိုခုလိုရှင်းလင်းပါတယ
်။ Well, we've discussed many things. For example, the relationship between Italy and our own country.and all that Italy hopes
Italy နဲ့မြန်မာကြားဆက်ဆံရေးနဲ့ပတ်သက်လို့ကိစ္စရပ်အတော်များများဆွေးနွေးခဲ့ပါတယ်။ Italy ဘက်ကလည်းမြန်မာနိုင်ငံရဲ့စီးပွားရေးအရာဖြစ်စေ၊ယဉ်ကျေးမှုပိုင်းအရာဖြစ်စေကြိုးပမ်းဆောင်ရွက်မှုတွေအပေါ်မှာအကူအညီပေးသွားဖို့ရှိပါတယ်။နောက်နိုင်ငံတကာငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးအပါအဝင် အခြားနှစ်နိုင်ငံအကျိုးစီးပွားဆိုင်ရာကိစ္စတွေဆွေးနွေးခဲ့ပါတယ
်မြန်မာနိုင်ငံရဲ့လက်ရှိဒီမိုကရေစီအသင်ကူးပြောင်းရေးလုပ်ငန်းစဉ်တွေညီညွတ်ရေးလုပ်ငန်းစဉ်တွေကိုလေ့လာပြီးတော့အီတလီအနေနဲ့ဘယ်လိုမျိုးထိထိရောက်ရောက်အကူအညီပေးနိုင်မလဲဆိုတာကိုသုံးသပ်သွားမယ်လို့အီတလီနိုင်ငံကြီးဝန်ကြီးကမြန်မာနိုင်ငံကြီးဝန်ကြီးနဲ့ပူးတွဲလို့တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောပါတယ
် We asked the assessment of the foreign minister about the peace process the reconciliation process
ဒီကြိုင်းနဲ့ပြည်လက်ထက်မြဲဆက်ရလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့မြန်မာနိုင်ငံကြားရေးဝန်ကြီးရဲ့သုံးသပ်ချက်ကိုမေးမြန်းခဲ့ပါတယ်ကျွန်တော်တို့ရဲ့အကူအညီတွေဘယ်လိုထိရောက်လုပ်နိုင်မလဲဆိုတာသိနိုင်မှာပါနောက်ပြီးကျေးလက်ဖွံ့ဖြိုးရေးအလောက်ကန်တဲ့ရှာဖွေရေးရင်ကျင်းမှုအမွေနဲ့ထင်းသိမ်းရေးမျိုးပြစီမံကိန်းစတဲ့ကိစ္စရဲ့အတော်များများကိုလည်းဆွေးနွေးဖြစ်ပါတယ
်အီတလီနိုင်ငံကြားရေးဝန်ကြီးအနေနဲ့လက်ရှိမြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးလုပ်ငန်းစဉ်တွေပေါ်မှာစာနာနားလည်ပြီးတော့ရှေ့လျှောက်ဒီနှစ်နိုင်ငံဆက်ဆံရေးဒီထက်ပိုကောင်းလာဖို့မျှော်လင့်နေကြောင်းလည်းဒေါက်ဆန်းဆွတ်ကြီးကသတင်းစာရှင်းလင်းပွဲအတွင်းမှာပြောသွားပါတယ
် Perfectly confident that he will sympathize with all our efforts to make sure that democracy takes root in our country
ကျမတို့နိုင်ငံမှာဒီမိုကရေစီအခြေခံစေဖို့ငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်မှုရရှိဖို့တိုင်းပြည်ညီညွတ်ရေးအတွက်လိုအပ်တဲ့အခြေခံကောင်းတွေရရှိစေဖို့ကျမတို့ကြိုးစားလှုံ့ဆော်နေမှုတွေအပေါ်မှာအီတလီဝန်ကြီးချုပ်အနေနဲ့စာနာနားလည်နိုင်ဖို့ကျမအပြည့်အဝယုံကြည်ပါတယ်ကျမတို့နိုင်ငံမှာလူမျိုးပေါင်းစုံရှိနေတဲ့အခါကျတော့ညီညွတ်ရေးနဲ့ငြိမ်းချမ်းရေးကိုအလေးပေးရပါတယ်ညီညွတ်မှုနဲ့ငြိမ်းချမ်းမှုမရှိဘဲနဲ့တော့ဘာကိုမှအောင်မြင်မှုရမှာမဟုတ်ပါဘူ
းဖွံ့ဖြိုးရေးကိစ္စတွေမှာအသေးစားနဲ့အလက်စားလုပ်ငန်းရှင်တွေအားကောင်းလာအောင်လို့အီတလီနိုင်ငံအနေနဲ့ဆောင်းနိုင်ခဲ့တဲ့အတွေ့အကြုံကောင်းတွေအတိုင်းမြန်မာနိုင်ငံကိုအကူအညီတွေပေးသွားနိုင်ဖို့အီတလီနိုင်ငံဘက်ကမျှော်လင့်နေပါတယ်လက်ရှိတောင်းနေတဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်တွေဒေါက်ဆန်းဆုကြည်ရဲ့ဥဆောင်မှုတွေကိုလည်းအီတလီနိုင်ငံကြီးဝန်ကြီးကသတင်းစာရှင်းလင်းပွဲအတွက်မှာချီးကျူးပြောဆိုခဲ့ပါတယ
် And we hope as Italians as Europeans
လည်းမြန်မာရောက်နေဖြစ်တဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းတွေထိရောက်အောင်မြင်ပြည့်ပြည့်စုံဖို့လုပ်ငန်းတွေကိုအီတလီအနေနဲ့ဥရောပအနေနဲ့ကူညီသွားမှာပါတိုင်းဒေသလူမျိုးစုတွေနဲ့ပြန်လည်ရင်ကြားစေရေးလုပ်ငန်းတွေပေါ်မှာလည်းကျွန်တော်တို့အင်တာနက်မှာကိုအားရကျင်းနှံ့မိပါတယ်
အီတလီနိုင်ငံအနေနဲ့မြန်မာနိုင်ငံပေါ်အကူအညီပေးဖို့စိတ်ဝင်စားတဲ့အထက်ဒီရန်ကုန်မြို့တော်တမိုင်းအမွေနဲ့ထင်းသိမ်းရေးနဲ့အခြားမြို့ပြစီမံကိန်းကိစ္စတွေလည်းပေါင်းပါတယ်။အီတလီနိုင်ငံကြီးဝန်ကြီးပေါလိုဂျန်ဒလိုနီဟာမြန်မာအစိုးရအသက်လက်ထက်မြန်မာနိုင်ငံကိုလာရောက်ဖို့အတွက်ဖိတ်ကြားခံရတဲ့ဒုတိယမြောက်နိုင်ငံတကာတန်တမန်အကြီးအကဲဖြစ်လို့ပဲအနောက်နိုင်ငံတွေတဲကဆိုရင်တော့ပထမအဆုံးနိုင်ငံတကာဧည့်သည်ဖြစ်ပါတယ်ခင်ဗျာ
။ဒါကတော့အီတလီနဲ့မြန်မာနိုင်ငံကြီးဝန်ကြီးတွေရဲ့သတင်းစာရှင်းလင်းပွဲအကြောင်းကိုတန်းညင်ဦးတင်ပြသွားတာဖြစ်ပါတယ်ခင်ဗျာ။အခုတော့နိုင်ငံတော်အတိုင်းအမြခံပုတ်ကူကိစ္စဆက်ပါမယ်ဒေါအောင်ဆန်းစုကြည်ကိုနိုင်ငံတော်ရဲ့အတိုင်းအမြခံပုတ်ကူအဖြစ်ခန့်အပ်လိုက်တဲ့ဥပဒေကိုသမ္မတကလက်မှတ်ရေးထိုးအတည်ပြုလိုက်တာကြောင့်ဒေါအောင်ဆန်းစုကြည်ဟာနိုင်ငံတော်အတိုင်းအမြခံပုတ်ကူဖြစ်သွားပါပြီအကြောင်းစုံကိုမတ်တိန်ထက်ကဆက်သွယ်မေးမြန်းထားပါရယ်ခင်ဗျာ
လွတ်တော်နေရရဲ့အတည်ပြုချက်နဲ့သမ္မတထံကိုပေးပို့လိုက်တဲ့ဒေါအောင်ဆန်းစုကြည်ကိုနိုင်ငံတော်အတိုင်းအမြခံပုတ်ကူခန့်အပ်တဲ့နိုင်ငံတော်အတိုင်းအမြခံပုတ်ကူဆိုင်ရာဥပဒေကိုသမ္မတဦးထင်ကျော်ကလက်မှတ်ရေးထိုးလိုက်ပြီးဖြစ်တဲ့အကြောင်းသမ္မတရုံးဒုတိယညွှန်ကြားရေးမှူးချုပ်ဦးစော်ထီကပြောပါတယ်
။ဟောကျွန်တော်တို့ကဒီနေ့သမ္မတလက်မှတ်ထိုးပြီးတော့ပြည်ထောင်စုလွှတ်တော်ကိုပြန်ပို့ပါတယ်ခင်ဗျာ
။လွှတ်တော်နှစ်ရက်တို့အတီးပြုတ်လိုက်ပြီးနောက်တနေ့မှာပဲသမ္မတကလက်မှတ်ရေးထိုးအတီးပြုတ်လိုက်တာလည်းဖြစ်ပါတယ်။နိုင်ငံတော်အတိုင်းအမြခံပုဂ္ဂိုလ်ဆိုင်ရာဥပဒေကိုသမ္မတဦးထင်ကျော်လက်မှတ်ရေးထိုးပြီးပြည်ထောင်စုလွှတ်တော်ထံကိုပြန်လည်ပေးပို့ထားတာဖြစ်တယ်လို့ဦးစော်ထီကဆက်ပြောပါတယ်။
ကျောင်းလေးအသမားလက်မှတ်ရေးထိုးပြီးတော့ပြည်တော်စုလွတ်တော်ကဥပဒေအဖြစ်ထုတ်ပြန်ပြီးတော့နောက်မှာသူ့ရဲ့ဟောဒီဥပဒေရပါဘောနော်ခန့်တယ်ဆိုတဲ့အခါအဲ့ process တခုကျန်ပါပဲ
သမရလက်မှတ်ရေးထိုးအတီးပြုတ်လိုက်ပြီးဖြစ်တဲ့နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဆိုင်ရာဥပဒေအရဒေါအောင်ဆန်းစုကြည်အနေနဲ့နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်အဖြစ်နိုင်ငံတော်နဲ့နိုင်ငံသားများအကျိုးစီးပွားအတွက်အကြံပေးခွင့်နောက်ဒီအကြံပေးဆောင်ရွက်ချက်တွေကိုပြည်တော်စုလွတ်တော်ကိုတာဝန်ခံရမှာဖြစ်ပြီးလိုအပ်ခရင်အစိုးရဌာနဆိုင်ရာအဖွဲ့အစည်းအသင်းအဖွဲ့လူပုဂ္ဂိုလ်တွေနဲ့ဆက်သွယ်ဆောင်ရွက်နိုင်မှာဖြစ်ပါတယ်။အခြေခံဥပဒေအရသမရဖြစ်ခွင့်ပိတ်ပင်ခံထားတဲ့ရွေးကောက်ပွဲမှာအများစုအနိုင်ရဒေါအောင်ဆန်းစုကြည်ကိုနိုင်ငံတော်အတိုင်ပင်ခံအဖြစ်ခန့်အပ်ဖို့အစိုးရအာဏာလွှဲပြောင်းရယူပြီးနောက်တနေ့မှာပဲအမျိုးသားလွှတ်တော်မှာတင်သွင်းခဲ့ကြတာဖြစ်ပါတယ်။နိုင်ငံတော်အတိုင်ပင်ခံဥပဒေရဲ့ရည်ရွယ်ချက်ကိုလည်းပါတီစုံဒီမိုကရေစီစနစ်ထွန်းကားရေးဈေးကွက်စီးပွားရေးစနစ်ပြည်ပြင်ရေးဖက်ဒရယ်ပြည်ထောင်စုနိုင်ငံတော်တည်ဆောက်ရေးပြည်ထောင်စုငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးတို့အတွက်ဖြစ်တယ်လို့ဖော်ပြပါဗျ။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကလွှတ်တော်အမတ်အများစုဖြစ်တဲ့လွှတ်တော်နှစ်ရက်မှာအများဆန္ဒနဲ့ဒီဥပဒေကိုအတည်ပြုနိုင်ခဲ့ပေမဲ့လို့တက်မတော်သားကိုယ်စားလှယ်အားလုံးနဲ့ပြည်ထောင်စုချမ်းခံရေးနဲ့ဖွံ့ဖြိုးရေးပါတီကအမတ်တွေရဲ့စန့်ကျင်ကန့်ကွက်မှုနဲ့တော့ကြုံတွေ့ခဲ့ရတာဖြစ်ပါတယ
်။ဒါတော့နိုင်ငံတော်အတိုင်းအမြခံပုဂ္ဂိုလ်အဖြစ်ခန့်အပ်တဲ့အကြောင်းတဲ့ရင်လွာကိုမှတ်တင်ကြီးထိုက်ဆက်သွယ်မေးမြန်းထားတာပါ အခုတော့ရန်ကုန်မြို့ကဆန္ဒပြမှုအကြောင်းကိုဆက်ပါမယ်ရန်ကုန်မြို့တော်ခမ်းမရှိမှာအကျဉ်းတောင်ဝစ်စုံတွေတန်းချေခြင်းတွေဝစ်ဆင်ပြီးတော့နိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ရေးအတွက်ဆန္ဒပြမှုဒုတိယကြိမ်ဖြစ်တက်ကြွလှုပ်ရှားသူတွေကဆက်လက်ပြီးတော့လှုပ်ဆောင်နေပြီးအစိုးရတဲ့အနေနဲ့နိုင်ငံရေးအကျဉ်းသားတွေပြန်လှုပ်ပေးရေးကိုဖိအားပေးတောင်းဆိုနေပါတယ်အကြောင်းစုံကို VOA သတင်းတောက်မတ်အေးမာကသတင်းပေးပို့ထားပါတယ
်အစိုးရတဲ့တက်လာပြီးတဲ့နောက်မှာနိုင်ငံရေးအကျဉ်းသားတွေကိုပြန်လည်လှုပ်ပေးရေးအတွက်တောင်းဆိုမှုတွေဆက်လက်ရှိနေသေးဖြစ်ပြီးရန်ကုန်မြို့တော်ခမ်းမရှိမှာပဲပြီးခဲ့တဲ့ရက်ဧပြီလ4ရက်နေ့နဲ့6ရက်နေ့တွေမှာနိုင်ငံရေးအကျဉ်းသားဟောင်းများစုစည်းပြီးဆန္ဒထုတ်ဖော်ခဲ့ကြတာပါတန်ချေချင်းနေနဲ့အကျဉ်းသားဝစ်စုံတွေဝစ်ဆင်ပြီးဆန္ဒထုတ်ဖော်ရတဲ့ရည်ရွယ်ချက်ကိုတော့နိုင်ငံရေးအကျဉ်းသားဟောင်းဖြစ်တဲ့ကိုထေးအောင်ကအခုလိုပြောပြပါတယ
်မင်းဘော6ဝစ်စုံတူညီဝစ်ပြီးတော့6ဝစ်စုံတိုင်းပေါ်တန်ချေချင်းနေပါရင်လည်းထောင်းထဲမှာရှိနေတဲ့နိုင်ငံရေးအကျဉ်းသားတွေဒီဘက်မှာရှိနေတဲ့နိုင်ငံရေးနဲ့ဆက်ဆက်ပြီးဆွဲဆူခံရတဲ့တရားဥပဒေရှိတဲ့ကျင်းသားတွေလွတ်မြောက်ဖို့ပါကျွန်တော်တို့ကဒီကျင်းသားလွတ်မြောက်ရေးတောင်းနေနောက်ဒီမိုရှီရေးအတွက်တိုက်ပွဲဝင်ပြည်ပကိုရောက်နေတဲ့ကျွန်တော်တို့ရဲ့ဒီမိုရှီအင်အားစုတွေပေါ့အပြည့်အစုံပြောင်းဝင်နိုင်ရေးအဲ့ဒါကိုပဲကျွန်တော်တို့ပြည်ပထန်တောင်းဆိုတာပေါ့လေအဲ့ဒီနှစ်ချက
်ဒီလိုဆန္ဒထုတ်ဖော်နေပေမဲ့အစိုးရတစ်ကတော့ဒီကိစ္စအပေါ်မှာဘာမှတုံ့ပြန်ချက်တွေမရှိသေးဘူးဆိုပြီးဆန္ဒထုတ်ဖော်သူတွေကဆိုပါတယ
်အခုချိန်ထိပေါ့ကျွန်တော်တို့ဘာမှတုံ့ပြန်မှုကိုမခံစားရသေးဘူးဆိုပဲပြောရမှာပေါ့ကျွန်တော်တို့ရဲ့ခေါင်းဆောင်ပေါ့လေတော်ရှိရတဲ့ချင်းကပြောခဲ့ဥပါတယ်။နိုင်ငံရေးအကျဉ်းသားထောင်ထဲမှာတယောက်ရှိနေရင်တော့ဒါဟာဒီမိုကရေစီနိုင်ငံမဟုတ်ဘူးလို့ပြောခဲ့တဲ့စကားရှိတဲ့အတွက်မချခင်မှာတော့သူတို့လွတ်ပေးမယ်လို့ကျွန်တော်တို့ယုံကြည်ပါတယ်ခင်ဗျာ။ကျွန်တော်တိရတော့တော့မနေ့ကပဲဘကိုးဘက်မှာနိုင်နိုင်အောင်တရားစွဲရတယ်လို့ကျွန်တော်ကြားပါတယ်ခင်ဗျာ။ဒီခိုင်ဘက်မှာလည်းအဲ့ဒီလိုတရားစွဲခိုင်းရတယ်ဆိုတဲ့သတင်းတွေတော့ကြားနေတယ်။ဒါလည်းပြောင်းထန်တဲ့ဥပဒေရဥပဒေကိုဟိုလက်ရှိအောင်နဲ့ပေါ်နေရတဲ့ရဲပေါ်လိပြည်သူရဲတပ်ဖွဲ့အနေနဲ့တရားစွဲတယ်လို့ပဲကျွန်တော်ထင်ပါတယ်။အစိုးရဘက်ကတော့ဖိအားပေးနေတယ်လို့တော့ကျွန်တော်မမြင်ဘူးခင်ဗျာ။အခုဆိုရင်ကျွန်တော်တို့ဒီအရေးတပိတ်ကထင်ရှားတဲ့ခေါင်းဆောင်တွေပေါ့နန္ဒဆင်းအောင်ဆိုရင်ဘူမောရှင်းတွေရင်ဆိုင်နေရတယ်။ခါတလီမှာတနည်းကိုပါဝရီမှာယုံရင်းရှိတယ်လို့ရန်ကုန်မှာလည်းယုံရင်းရှိတယ်။သူတို့ရုံးထွက်နေရတဲ့ရန်ပင်ပန်းတွေခင်ဗျ။တို့သူပဲကျွန်တော်တို့တက္ကသဆောင်သားတွေကလည်းတိတိုင်းလို့သူယုံရင်းထွက်နေရတယ်။ဒါဟာကလေးတွေကိုတက်တက်မဲ့ပင်ပန်းအောင်နှိမ့်ချက်နေလို့ပဲကျွန်တော်မြင်နေခင်ဗျ။ဒီအချင်းရာကိုကြည့်ရပြန်မှာပြည်ရဲ့ဓမ္မဝီဆိုတဲ့တကယ်လုံးဟာပြေဝမဟုတ်သေးဘူး။
ပြီးခဲ့တဲ့ရက်ကပဲနိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ရေးအတွက်တကိုယ်တော်ဆန္ဒထုတ်ဖော်ခဲ့သူတဦးကိုလည်းတရားစွဲဆိုခဲ့ပြီးနိုင်ငံရေးအကျဉ်းသားတွေလွတ်ပေးရေးအတွက်ဆုတောင်းခဲ့တဲ့ဘာကသကျောင်းသား6ဦးကိုလည်းဒီအပိုင်းအတွင်းမှာပဲပုံမှန်905ခါခွေအစိုးရကိုအကြီးညိုပြစ်ဆင်မှုနဲ့ဖမ်းဝရမ်းထုတ်ထားပါတယ်။မကြခင်မှာနိုင်ငံရေးအကျဉ်းသားတွေကိုလူငယ်ချမ်းသာခွင့်ပေးဖို့အတွက်တက်ကြွလှုပ်ရှားသူတွေကတောင်းဆိုနေစဲမှာပဲဖမ်းဆီးခံထားရတဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေကိုနောက်ထပ်အမှုတွေနဲ့တရားစွဲဆိုခံရမှုတွေလည်းရှိနေသလိုသူတို့လွတ်မြောက်ရေးအတွက်လှုပ်ရှားနေသူတွေကိုလည်းဖမ်းဝရမ်းထုတ်နေတာတွေလည်းရှိနေပါတယ်ရှင်
။ဒါကတော့နိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ရေးအတွက်ရန်ကုန်မြို့မှာတက်ကြွလှုပ်ရှားသူတွေဆန္ဒပြနေတဲ့အကြောင်းအစိုးဒီ ਉਹ ရင်တောက်မအေးမှာသတင်းပေးပို့ထားတာကိုတင်ဆက်ခဲ့တာဖြစ်ပါတယ်။အခုတော့ပနားမားပီပတ်ဆိုတဲ့အကြောင်းကိုကြားရမှာပါ။ပနားမားပီပတ်သူခေါ်နေကြတဲ့ပီပတ်မှလျှို့ဝဲဗန်စင်းဖွင့်ထားသူတွေရဲ့စီးရင်ထဲမှာပဝင်းသူတွေဟာတရားဥပဒေချိုးဖောက်ရရောက်မရောက်တည်တည်ချာချာမပြောနိုင်ပေမဲ့ဒါဟာကမ္ဘာနဲ့အဝန်ဖြစ်ပေါ်နေတဲ့ဗန်ဒါရေးစနစ်ကိုအလွဲသုံးစားမှုတစ်ခုဖြစ်တယ်လို့နိုင်ငံတကာငွေကြေးစောင့်ကြည့်ရေးအဖွဲ့တစ်ခုကကြေညာချက်ထုတ်ပြန်လိုက်ပါတယ်။တက်ဆိုင်ရာနိုင်ငံအစိုးရတွေအနေနဲ့ဒီစီးရင်ထဲမှာပါဝင်သူတွေရဲ့ဗန္ဒာရေးဆိုင်ရာအချက်လက်တွေကိုတောင်းယူပြီးတော့အများပြည်သူသိအောင်ထုတ်ပြန်ပေးဖို့လဲတိုက်တွန်းလိုက်ပါတယ်။သတင်းအဖြစ်စုံကိုဆက်သွယ်မေးမြန်းထားတဲ့ကိုရဲခေါင်ကပြောပြပေးမှာပါခင်ဗျာ
။အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်အခြေစိုက်နိုင်ငံတကာစုံစမ်းစစ်ဆေးမှုဆိုင်ရာသတင်းတောက်အဖွဲ့ ICIJ ကပနားမားအခြေစိုက် Mossack Fonseca ဥပဒေအကျိုးဆောင်ကုမ္ပဏီစီကရတဲ့ဗန္ဒာရေးဆိုင်ရာစိုက်ဝက်စာတမ်းပေါင်း17.5 သန်းလောက်ကို2013ခုနှစ်ကသူတို့ရဲ့ website မှာတင်ပြီးထုတ်ပြန်ခဲ့တာဖြစ်ပါတယ်။ဒီစီးရင်ထဲမှာကမ္ဘာရဲ့ရက်ကထင်ရှားတဲ့နိုင်ငံကောင်းဆောင်တွေအမှုပညာရှင်တွေနဲ့ချမ်းသာကြွယ်ဝတဲ့ပုံကိုယ်တွေရဲ့နာမည်တွေပါဝင်နေတာတွေ့ရပါတယ်။အခုလိုဗန္ဒာရေးဆိုင်ရာအချက်လက်တွေတန်းနဲ့ချီပြီးပေါက်ကြားခဲ့တာနဲ့ပတ်သက်လို့ Washington DC အခြေစိုက်နိုင်ငံတကာငွေကြေးစောင့်ကြည့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Global Financial Integrity GFI ကဒါဟာကမ္ဘာနဲ့အဝမ်းဖြစ်ပေါ်နေတဲ့ဗန္ဒာရေးစနစ်ကိုအလွဲသုံးစားမှုတစ်ခုဖြစ်တယ်လို့ကြေညာချက်ထုတ်ပြန်လိုက်ပါတယ်။သက်ဆိုင်ရာနိုင်ငံအစိုးရတွေအနေနဲ့ဒီစီးရင်ထဲမှာပါဝင်သူတွေရဲ့ဗန္ဒာရေးဆိုင်ရာအချက်အလက်တွေကိုတောင်းယူပြီးအများပြည်သူသိရှိအောင်ထုတ်ပြန်ပေးဖို့ကိုလည်းတိုက်တွန်းလိုက်ပါတယ်။ဒီပနားမားပေပါစီးရင်ထဲမှာပါဝင်သူတွေဟာသက်ဆိုင်ရာနိုင်ငံတွေရဲ့တည်ဆဲဥပဒေတွေကိုချိုးဖောက်ရရောက်မရောက်ဆိုတာနဲ့ပတ်သက်လို့ GFI အဖွဲ့ရဲ့ပြန်ကြားရေးနဲ့ဆက်သွယ်ရေးဆိုင်ရာညွှန်ကြားရေးမှူးChristine Cloud ကအခုလိုပြောပါတယ
် So the significance of the leak is that you've got a
1.5 million documents going back. ဒီလိုဝက်ပေးထားဖို့အတွက်အကူအညီပေးနေတာပါဒီလိုတည်ထောင်ပေးထားတဲ့ကုမ္ပဏီတွေကပြစ်မှုတစ်ခုခုကျူးလွန်မယ်ဆိုရင်တော့ဒါဟာတရားမဝင်တဲ့ကိစ္စပါဒါပေမဲ့ဒီလိုကုမ္ပဏီရှိုံနဲ့တော့တရားမဝင်ဘူးလို့ပြောလို့မရပါဘူးဒါပေမဲ့ဒီလိုကုမ္ပဏီတွေကိုအသုံးချပြီးဘယ်လိုအလုပ်လုပ်နေကြလဲဆိုတာကိုသိခွင့်ရတဲ့အတွက်အများကြီးအထောက်အကူဖြစ်စေပါတယ်
အထူးသဖြင့်အစိုးရနဲ့ပေါ်လစီချမှတ်သူတွေအတွက်အများကြီးအထောက်အကူဖြစ်စေတာပါပနားမပေပါစင်းထဲမှာထင်ရှားတဲ့နိုင်ငံခေါင်းဆောင်အချို့ရဲ့နာမည်တွေလဲပါဝင်နေပြီးအချို့ကဒီစင်းထဲမှာပါသလိုပြပမှာဘဏ်အကောင့်ဖွင့်ပြီးလွှတ်ဝငွေကြေးတွေစုဆောင်ထားတယ်ဆိုတဲ့စွပ်စွဲချက်ကိုလုံးဝငြင်းပယ်ထားကြပါတယ်ပနားမပေပါစင်းထဲမှာပါတဲ့အချက်လက်တွေဟာဘလောက်ယုံကြည်စိတ်ချမှုရှိတယ်လဲဆိုတာကို GFI အမြင်ရတော့ဒီသတင်းအချက်လက်တွေဟာရာဂိုင်နှုန်းတရာယုံကြည်စိတ်ချမှုရှိပါတယ်။ICIJ အဖွဲ့ဟာတကယ်ကိုပညာရှင်ဆန်ဆန်နဲ့ဒီကိစ္စကိုကင်တွဲပြီးဒီသတင်းအချက်လက်တွေကိုထုတ်ပြန်ခဲ့တာပါ။သူတို့စီကိုရောက်လာတဲ့စာရွက်စာတမ်းပေါင်း73ခွဲလောက်ကိုဒီတိုင်းအွန်လိုင်းပေါ်မှာတင်ပေးလိုက်တာမဟုတ်ပါဘူး။အဲ့ဒါမတိုင်ခင်နှစ်နဲ့ချီပြီးတော့ကျွမ်းကျင်သူဥပဒေပညာရှင်တွေနိုင်ငံပေါင်း တွင်ဒေါ်လာဘီလီယံ100နီးပါးရှိတဲ့တရားမဝင်ငွေကြေးတွေစီးဝင်စီးထွက်မှုရှိနေတယ်လို့လေးလာတွေ့ရှိထားတဲ့အစီရင်ခံစာတစ်စောင်ကိုပြီးခဲ့တဲ့စက်တင်ဘာလကထုတ်ပြန်ခဲ့ပါတယ်။အခုလိုတရားမဝင်ငွေကြေးတွေစီးထွက်မှုကိစ္စဟာနိုင်ငံတကာနိုင်ငံရဲ့ဝင်ငွေကွာဟချက်ကိုပိုဆိုးစေပြီးဖွံ့ဖြိုးတိုးတက်ရေးညီမှန်းချက်တွေကိုနှောင့်နှေးစေတဲ့အတွက်မြန်မာနိုင်ငံထဲကနေစီးထွက်နေတဲ့တရားမဝင်ငွေကြေးတွေကိုအစိုးရတဲ့အနေနဲ့ဂရုတစိုက်စောင့်ကြည့်လိုက်မယ်လို့မျှော်လင့်တဲ့အကြောင်း GFI အဖွဲ့က Christine Clark ကပြောပြပါဗျ
။ And when you have a system like this, you can't pick and choose whether a terrorist is going to use it, whether a human trafficker is going to use it.
အခုလိုလျှို့ဝှက်ငွေကြေးစနစ်မျိုးကိုအကြမ်းဖက်သမားတွေကလည်းတုံ့နိုင်ပါတယ်။မူရစေးနဲ့လူကုန်ကူးတဲ့လူတွေကလည်းအသုံးပြုနိုင်ပါတယ်။လဆားထားတဲ့အစုအယားရှိတွေကလည်းတုံးနိုင်ပါတယ်။ဒါမှမဟုတ်ငွေကြီးချမ်းသာတဲ့လူပုဂ္ဂိုလ်တွေကအခွန်ရှောင်ကျင်လို့လည်းတုံးနိုင်ပါတယ်။ဘလို့လူမဆိုးငွေကြီးတွေလျှို့ဝှက်ပြီးသွားထားနိုင်တဲ့စနစ်ရှိနေတာဟာအများပြည်သူအကျိုးစီးပွားအတွက်ကောင်းတဲ့အရာမဟုတ်ပါဘူး။ဒီလိုတရားမဝင်ငွေကြီးတွေနိုင်ငံတဲကနေစီးထွက်လို့ရနေတဲ့စနစ်တစ်ခုရှိနေတာကိုဘလို့အစုအမျိုးကမှခွင့်မပြုသင့်ပါဘူး။
ICIJ အဖွဲ့ရဲ့ပနားမားပေပါစာရင်းထဲမှာဖော်ပြထားတဲ့လူပုဂ္ဂိုလ်နာမည်တွေထဲမှာမြန်မာနိုင်ငံကဥအောင်ကျော်မြင့်ဥအေးစော်ဝင်းဒေါက်တာအောင်မာမိုးမြင့်ဥကျော်ဝင်းဥမောင်မောင်ဆွေတင်ဒေါ်မြတ်မြဆိုးဒေါ်မြတီတာဆွေတင်ဥတုတဥထင်းမြင့်ဥမိုးမြင့်ခေါ်ဥမိုက်ကယ်မိုးမြင့်ဥမြင့်ဆွေဥမျိုးတင်တို့ကိုတွေ့ရပါတယ်နိုင်ငံသားနာမည်နဲ့လူလေးဥပါဝင်ပြီး Arnest Howard Bolton to Jonathan W. Smith Kwameru Udin Ahmed နဲ့William Mark Helson ဆိုပြီးပါဝင်တာကိုလည်းတွေ့ရပါတယ
်။ဒါကတော့ Panama Papers လို့ခေါ်တဲ့ပြပမှာလျှို့ဝှက်ဘဏ်စည်းဖွင့်ထားသူတွေရဲ့စည်းရင်းပေါက်ကြားမှုနဲ့ပတ်သက်ပြီးတော့ကိုရဲကောင်ပြောပြသွားတာဖြစ်ပါတယ်။ VOA American တန်ရဲ့ကြာတာပရင်းနေမနေ့ဖက်အစီအစဉ်တွေကိုမနေ့9နာရီတိဆက်လက်ထုတ်လွှင့်နေပါတယ်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်ဗျာတို့တရှိနေအခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာတာပတင်းနေမနေ့ဖက်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ32 40တို့အပြင်လိုင်းဒိုမီတာ50 kHz 5955လိုင်းလက်မီတာ190 kHz 1505တို့ကနေတိုးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ဒုတိယပိုင်းနိုင်ယူဝက်အစီအစဉ်မှာကမ္ဘာသတင်းမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြချက်အင်္ဂလိပ်စာသင်ခန်းစာပို့ချချက်စတာတွေနဲ့အတူ
အခုလောလောဆယ်အနေထားမှာတော့ယူတဲ့သူတွေဆိုပြီးတော့ဝန်ထမ်းတွေကိုပို့ပြီးတော့တင်းကျပ်တဲ့စီမင်းစည်းကမ်းတွေထားတဲ့စနစ်နဲ့အခုသွားဖို့ရှိပြီးပထမဆုံး
ချက်ဒါတော့ pressing ထုတ်လွှင့်နေတဲ့မြမအရေးတုံးသက်ချက်ကိုပြန်လည်နားဆင်တဲ့အခါမှာအပြည့်စုံကိုကြားကြမှာပါအဲဒီနောက်မှာတော့သူယုံကြည်ရာကဏ္ဍကိုလည်းထုတ်လွှင့်ပေးပါမယ်အခုရင်းဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုမူလအပေါ်မပြတ်တင်ဆက်ပေးမှာပါဒေါအောင်ဆန်းစုကြည်ရဲ့အစိုးရအသစ်ပေါ်အိန္ဒိချင်းအင်အားကြီးနှစ်နိုင်ငံဖြစ်တဲ့တရုတ်နဲ့အိန္ဒိယနိုင်ငံတို့ရဲ့သဘောထားအမြင်တွေကိုနားဆင်ကြဖို့ရှိပါတယ်ဦးကျော်စန္တာကပြောပြပေးပါလိမ့်မယ်ခင်ဗျာ
Expert confident over Suu Kyi's approach. Aung San Suu Kyi ye muara po jwon jin du yong ji sait cha de so le kaung sin ne China Daily ma Jiang Yun bi ye ta tha ko u so tin pya lo ba de. Myanmar nangan ye si bwa ye ne sa yu pu saung ye kaung mon aung pyan sa lou saung ma phit pi. Deyo nangan a ni ne a yee ji de kan na ga pa win lein me lo Aung San Suu Kyi ga pyo cha lai ba de. Sain khon mu ri a mya a pya jong ne ya de Myanmar a su a the a ni ne deyo ne sat san ye kaung mon bo kaisa ko u sa pe saung ywe me lo le so ba de.တရုတ်လူမှုရေးသိပ္ပံအကယ်ဒမီအစ်တောင်အရှသူတွေစီဂျာဒူဂီယန်ကတရုတ်အစိုးရဟာဒေါအောင်ဆန်းစုကြည်နဲ့အနာယာ NLD ပါတီရုံးနဲ့ဆက်ဆံထိတွေ့မှုရှိနေတယ်လို့ဆိုပါတယ်အထူးသဖြင့်ကုံသွယ်မှုနဲ့အခြေခံအဆောက်အဦတည်ဆောက်ရေးကိစ္စတွေမှာဆက်ဆံရေးအုတ်မြစ်တွေချမှတ်ထားပြီးဖြစ်တယ်ဒေါအောင်ဆန်းစုကြည်ဟာစီးပွားဖွံ့ဖြိုးရေးကိုဦးစားပေးပြီးလူလူထောက်ခံမှုအများပြားရရှိထားသူဖြစ်တဲ့အတွက်တရုတ်နဲ့ပူးပေါင်းဆောင်ရွက်မှုပုံမအချိန်မြင့်လာလိမ့်မယ်လို့လည်းခန့်မှန်းပါတယ်နိုင်ငံသားဆက်ဆံရေးမှာလည်းဒေါအောင်ဆန်းစုကြည်ဟာတရုတ်ဂျပန်အမေရိကန်တို့နဲ့ဆက်ဆံရေးကိုခိုင်မာစေပြီးမျှတတဲ့မူဝါဒတွေချမှတ်သွားလိမ့်မယ်လို့ဂျာကခန့်မှန်းထားပါတယ်။ယမန်နှစ်တုန်းကဒေါအောင်ဆန်းစုကြည်ဟာအတိုက်ခံခေါင်းဆောင်အနေနဲ့ဘီဂျင်းမြို့တော်ကိုကိုယ့်ရဲ့ကြားလာရောက်လည်ပတ်ပြီးခီးစဉ်ကုံဆုံးနေမှာသူငယ်စဉ်တုန်းကသူမိခင်နဲ့တရုတ်တန်ရုံအခမ်းအနားတစ်ခုတက်ရောက်ခဲ့တာကိုပြန်ပြောင်းသတိရမိတယ်လို့ပြောကြသွားပါတယ်။ဒေါအောင်ဆန်းစုကြည်ဟာနိုင်ငံစုံကယင်းနှိမ့်မြုံနှံမှုတွေကိုကြိုဆိုပြီးမြန်မာပြည်အပေါ်ယင်းနှိမ့်မြုံနှံသူတွေယုံကြည်မှုရှိဖို့အရေးကြီးတယ်လို့လည်းပြောကြခဲ့ပါတယ်။တရုတ်နိုင်ငံကစတင်ဆောင်ရွက်နေတဲ့ One Belt One Road လို့ခေါ်တဲ့ကမ္ဘာလမ်းဖောက်လို့ရေးကိစ္စကိုလည်းဒေါအောင်ဆန်းစုကြည်ကချစ်ကြူတယ်လို့ရေးသားထားပါတယ်ခင်ဗျာ။ The Hindu Business Life တဲ့မှာတော့ဒေါအောင်ဆန်းစုကြည်ကိုယုံကြည်ကိုးစားရမယ်။ In Suji We Must Trust ဆိုတဲ့ကောင်းစဉ်နဲ့ G Patasara ဒီရေးသားထားတာကိုဖတ်ရပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီထွန်းအားရေးအတွက်သမ္မတဒေတာရင်းစီးပွားရေးလူမျိုးရေးကိစ္စတွေမှာပါပူးပေါင်းဆောင်ရွက်ရေးအတွက်အိန္ဒိယနိုင်ငံကမျှော်လင့်ထားတယ်လို့ဆိုပါတယ်။ဖွဲ့စည်းပုံအရစစ်တပ်ရဲ့အခန့်ကဏ္ဍကိုအခိုင်အမာဖြစ်အောင်လုပ်ထားပေမဲ့ဒေါအောင်ဆန်းစုကြည်ဟာအစိုးရအဖွဲ့မှစော့ကျက်နေရာကိုရပ်ယူနိုင်အောင်စီစဉ်ခဲ့ပါတယ်။ဝန်ကြီးအရေးအတွက်ကိုချော့ချပြီးအစိုးရကိုကြည်လည်အောင်ဖွဲ့စည်းပါတယ်။တိုင်းရင်းသားရေးရာဌာနတစ်ခုကိုလည်းဖွဲ့စည်းထားပါတယ်။တိုင်းရင်းသားပြဿနာပြည်လည်ရေးဟာပြည်တွင်းမှာအရေးကြီးဆုံးစိန်ခေါ်မှုဖြစ်ပါတယ်။ပြည်ပစင်ခေါ်မှုတွေအများပြားရှိတဲ့အနေစီးပွားရေးစီမံကိန်းတွေအတွက်ပြဿနာရှိနေတဲ့တရုတ်နဲ့ဆက်ဆံရေးအရေးကြီးပါတယ်။နိုင်ငံအကြားနယ်စပ်တိုင်းရင်းသားတွေပြဿနာလည်းရှိနေပါတယ်။အိန္ဒိယအရှေ့မြောက်ကအာသံမဏိပူရနာဂသဘုံတွေလည်းမြန်မာနိုင်ငံနယ်စပ်မှာခိုလုံပြီးတရုတ်ယူနန်နေနဲ့ဆက်သွယ်ကြပါတယ်။တရုတ်ဟာမြန်မာနိုင်ငံအပေါ်စီးပွားရေးစံတမန်ရေးအရဈေးစစ်ဖို့ဒီသဘုံတွေကိုအဆုံးချမှာမလွဲပါဘူး။ဒေါအောင်ဆန်းစုကြည်ရဲ့အမေရိကန်ဗြိတိန်တို့နဲ့နှိစပ်မှုကိုလည်းတရုတ်ဘက်ကသံသယရှိနေမှာပါ။ဒေါအောင်ဆန်းစုကြည်နဲ့အာဆီယံရဲ့ဆက်ဆံရေးကိုဘယ်လိုဖြစ်လာမလဲ။အာဆီယံဟာအဆိအစိုးရကိုထောက်ခံခဲ့တဲ့အတွက်ဒေါအောင်ဆန်းစုကြည်သိမ့်မကြိုက်ဘူးဆိုတဲ့သတင်းတွေလည်းထွက်ခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်ဟာအိန္ဒိယနဲ့တော့ပုဂ္ဂိုလ်ရေးအရာသိရင်းနှီးပါတယ်။အိန္ဒိယဟာမြန်မာနိုင်ငံနဲ့ယင်းနှီးရဲ့ဆက်ဆံရေးဆက်ထားဖို့အမျိုးသားလူမျိုးရေးအရာလိုအပ်ပါတယ်။ဒေါအောင်ဆန်းစုကြည်ဟာလည်းအလားတူလိုလားမှာပါ။မနစ်တုန်းကမြန်မာနဲ့ဇက်ထက်ဖြတ်ပြီးအိန္ဒိယတပ်တွေသဘုံဝင်တိုက်တာမျိုးနောက်မလုံးမိဖို့အရေးကြီးပါတယ်။မြန်မာစီးပွားရေးဟာတစ်နှစ်ထက်တစ်နှစ်တိုးတက်လာနေပါတယ်။အိန္ဒိယအနေနဲ့ကုန်သွယ်စီးပွားဆက်ဆံရေးကိုတိုးမြှင့်ပြီးဒေတာရင်းအေဂျင့်တည်ငင်ရေးအတွက်လည်းပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့ရေးသားထားပါခင်ဗျာ
။ဒေါ်ဆန်းစုကြည်ဟာအခုဆိုရင်နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်သွားပါပြီ။လွတ်တော်အားလုံးနဲ့အစိုးရအဖွဲ့ဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အန်အယူရဲ့ထိန်းချုပ်မှုအောက်မှာရှိတဲ့အပြင် ဝန်ကြီးဌာနနှစ်ခုကိုပါတွဲကင်ထားတဲ့ဒေါန်ဆန်းစုကြည်အနေနဲ့နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်လို့ကိုဘာကြောင့်များလိုအပ်တာပါလဲ။ဥပဒေမူကြမ်းကိုတပ်ဖက်ကကိုယ်စားလှယ်တွေကန့်ကွက်ခဲ့တဲ့ကြားကအခုလိုအတီးဖြစ်သွားပြီးတဲ့နောက်ပိုင်းဒါဟာအကောင်းဘက်ကိုပိုပြီးဥတီစေမှာလား။စိုးသွားမှာတွေကရှိနိုင်သလား။စတဲ့ကောင်းကျိုးဆုပ်ပြည့်အလားလာတွေကိုအခုလာမယ့်စနေနေ့ညတရားလီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီစီစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါ။ကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VO ရဲ့ဖုန်းနံပါတ်က1-2-3-2-3-2-5-5-5လေး email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ
်။စနေနေ့ညတရိုက်လီလိုက်အစီအစဉ်မှာပါဝင်ဆွေးနွေးလို့သူတွေ VO ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းပါရခင်ဗျာအခုတော့အင်္ဂလိပ်စာသင်ခန်းစာကိုလေ့လာကြရအောင်ပါမနက်ခင်းတိုင်းနားဆင်နေကြအမေရိကန် EDN အတုံးတုံးအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလက်တန်းကစီစဉ်တင်ဆက်ပေးနေတာဖြစ်ပါတယ
်ဒီနေ့ပြတင်ပြမယ့် EDN အတုံးကတော့
Blessing in Disguise
ဖြစ်ပါတယ်စာလုံးပေါင်းကB L E S S I N G blessing a B L E S S bless ဆိုတဲ့အခြေခံဝဟယကဆင်းသက်လာပြီးခရိယန်ဘာသာအသုံးနှုန်းရကောင်းကြီးပေးတာဖြစ်ပါတယ်။နန်းဒါမှမဟုတ် noun ဖြစ်တဲ့ blessing ကတော့ကောင်းကြီးမင်္ဂလာဖြစ်ပါတယ်။နေ့စဉ်အသုံးတွေမှာတော့ကောင်းမြတ်တာမင်္ဂလာရှိတာအကျိုးကျေးဇူးခံစားရတာဆုလတ်တပါးဖြစ်တာကိုရည်ညွှန်းပါတယ်။ဥပမာကျမချင်းဟာလက်တပါလို့ဆိုရင် good health is a blessing လို့ရည်ညွှန်းပြောလို့ရတာပေါ့ရှင် I N N ကတော့အထဲမှာ D I S G U I S E disguise ကရုပ်ဖြစ်ထားတာဆိုတော့စကပိုက်ခုံရဲ့တိုက်ရိုက်ဒီပေကရုပ်ဖြစ်ထားတဲ့ကောင်းကြီးမင်္ဂလာပေါ့ဒီအသုံးဆင်းသက်လာတာကတော့ဘာသာရေးကဖြစ်တယ်လို့ဆိုရမှာပါဘာသာရေးကန့်ဆိုင်ကြသူတွေကအမြဲဖျားတရားကိုအားကိုးကြပြီးဘဝမှာသိုးသည်ဖြစ်စေကောင်းသည်ဖြစ်စေဖျားသခင်ရဲ့အလိုတော်ရဖြစ်တာမို့လေအဆိုးတဲ့ကအကောင်းဖြစ်မှာပဲလို့ဖျားသခင်ပေါ်ယုံကြည်ချက်မပြတ်ကြတဲ့သဘောထားကနေဆင်းသက်လာတာဖြစ်ပါတယ်။ဒါကြောင့်မလို့ဒီသုံးရဲ့ EDM အသေးပဲကတော့ကျမစစောကပြောခဲ့တယ်လို့ပါပဲအဆိုးတဲ့ကအကောင်းဖြစ်လာတာကိုရည်ညွှန်းတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Groupie ရဲ့ဥပမာကိုနားဆင်ကြကြရအောင်။
I must say it's a blessing in disguise. I missed the flight to New York. The plane crashed because of bad weather.
ကျွန်တော်နယူးယောက်ကိုလေယာဉ်ပြန်လွတ်သွားတာအဆိုးတွေကအကောင်းဖြစ်လာတယ်လို့ဆိုရမှာပါ။အဲ့ဒီလေယာဉ်ကရာသီဥတုဆိုးလို့ပြက်ကျခဲ့တယ်လို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်။
I must say, it's a blessing in disguise. I missed the flight to New York. The plane crashed because of bad weather. Blessing in disguise.
ဒေါ်လာလတန်စီစဉ်တင်ဆက်တဲ့ American Indian တို့အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့မြန်မာရေးတုံးသက်ချက်စီစဉ်ကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီအောက်ချုပ်ရေးစီးပွားရေးပြုပြင်ပြောင်းလဲမှုအဖို့အချက်များဆိုပြီးတော့ခေါင်းစဉ်တက်ပြီးတော့ဆွေးနွေးထားပါတယ်မြန်မာနိုင်ငံအတွင်းကူးပြောင်းရေးမှာအောက်ချုပ်ရေးပြုပြင်မှုအတွက်အချိန်အများဆုံးယူရလိမ့်မယ်လို့တမရဟောင်းဦးသိန်းစိန်အစိုးရရဲ့အကြံပေးပုဂ္ဂိုလ်အဖြစ်ဆောင်ရွက်ခဲ့တဲ့ဒေါက်တာဇော်ဦးကပြောကြားလိုက်ပါတယ်ပြုပြင်ပြောင်းလဲရေးတွေကိုထိရောက်အောင်မြင်ရလေအမျိုးသားရင်ကြားစီရေးနဲ့ဆက်ဆက်နေတယ်လို့ဆိုပါတယ် NLD ခေမြန်မာနိုင်ငံတိုးတက်ရေးအလားအလာတွေကိုစီးပွားရေးပါတကူဒေါက်တာဇော်ဦးနဲ့ဦးကျော်ဇန်တာဆွေးနွေးတုံးသက်တင်ပြထားတာကိုနားဆင်ကြပါခင်ဗျာ
ဒေါက်တာဇော်ဦးခင်ဗျာဦးမြန်မာနိုင်ငံအပြောင်းလဲရွေးကောက်ပွဲပြီးတဲ့နောက်နိုင်ငံရေးအဖြစ်ကတော့အနာလွှဲတယ်ဆိုတာအကန့်အသတ်နဲ့အတိုင်းအတာတစ်ခုတော့လွှဲလိုက်ပြီးဖြစ်ပါတယ်ဒါပေမဲ့ရှေ့ဆက်တိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးအုပ်ချုပ်ရေးအဆင်ပြေချောမွေးရေးတွေဟာပြည်ပြည်လဲလဲဖြစ်လာပါမလားအထူးသဖြင့်အုပ်ချုပ်ရေးစနစ်ကိုပြောင်းလဲဖို့ဆိုတာအတော်ခက်မယ်လို့ထင်ပါတယ်ဒေါက်တာဆိုကျွန်တော်အုပ်ချုပ်ရေးဘက်ကိုစပြီးပြောကြပါစို့ဘယ်လိုသဘောပါလဲခင်ဗျာ
ဟုတ်ကဲ့အုပ်ချုပ်ရေးပြည်ပြောင်းလဲမှုကတော့မှန်တမ်းမှခက်ခဲပြီးတော့တိမ်မွေးတဲ့လုပ်ငန်းတွေက ဖြစ်နေပါတယ်ရှာအဲ့အဲ့ဒါတော့ကျွန်တော်တို့အချိန်ယူပြီးတော့ဒီအုပ်ချုပ်ရေးပြုရင်ပြောင်းလဲမှုကိုစနစ်တကျဆောင်ရွက်ရမှာဖြစ်နေပါတယ်ခင်ဗျာ
အခုပထမအဆုံးတွေ့ရတာကတော့အုပ်ချုပ်ရေးအတွက်သမ္မတကဝန်ကြီးတွေခန့်တာကအစဒါလူမှန်နေရာမှန်ဖြစ်ရလားဆိုရဲတချို့ကစောရကတက်ပါတယ်တွေ့ကြုံစီဘူးတဲ့လူကနဲတော့ဒီလိုအမြင်ခံရတယ်ဆိုရဲဆန်းတော့မဆန်းပါဘူးဒါပေမဲ့ဒီအထက်ကကျွန်တော်တို့ဘယ်လောက်ထိအကောင်းမျှော်လင့်နိုင်ပါသလဲအခုရွေးချယ်မှုနဲ့ပတ်သက်လို့ဘယ်လိုများပြောစရာရှိပါလဲတစုံတရာလူမှန်နေရာမှန်ဖြစ်တယ်မဖြစ်ဘူးဆိုရဲနဲ့ပတ်သက်လို့
အော်အဲ့တော့ကျွန်တော်တို့အချိန်ကာလတစ်ခုပေးပြီးတော့ကျွန်တော်တို့စောင့်ကြည့်ရမှာပေါ့နော်ကျွန်တော်တို့လည်းဘုံမွန်နေနေပြောရရင်ဘလောက်ပဲအာပညာရေး theory တွေသင်ယူလာခဲ့တယ်ဆိုပေမဲ့ကျွန်တော်တို့ဒီဗမာပြည်ရဲ့တကယ်လက်တွေ့ပြဿနာကြတော့ကျွန်တော်တို့တကယ်ကိုတောင်းသားတယောက်လိုပြန်ပြီးတော့အောက်ခြေထိနားလည်အောင်စီးပွားရတဲ့အနေအထားရှိပါလိမ့်ရှာအဲ့တော့ဒီကောင်းဆောင်ဟိုကောင်းကောင်းရဖို့ဆိုတော့ချိန်ကာလဒီအထီတော့စောင့်ကြည့်ပြီးတော့မှသုံးသပ်လို့ရပါမယ်သို့တော့ဒီစောင့်ကြည့်နေုံနဲ့လည်းမပြီးဘူးပေါ့နော်ကျွန်တော်တို့ရဲ့နိုင်ငံရဲ့လိုအပ်ချက်ကလိုအပ်ချက်ပုံများစွာရှိတာဖြစ်တဲ့ဒီကြောင့်မလို့အားလုံးဝိုင်းပြီးတော့စူးစမ်းနိုင်ပါလေအစဉ်ပြေမဲ့အနေထားရှိပါတယ်အဲ့ဒီအတွက်ကြောင့်မလို့လေနိုင်ငံရေးဘက်ကကြည့်မယ်ဆိုရင်ဒီအမျိုးသားရင်သားစီအမတန်မှရေးကြည့်တယ်ဆိုရဲဟာဒီမိုကရေစီဖွဲ့ချုပ်ကလည်းပြောထားတယ်လို့ဒါကျွန်တော်တို့အားလုံးကလည်းအဲ့လိုလိုပါလေဒီအတွက်ကလည်းပို့ပြီးတော့အခုစူးစမ်းအထောက်အကူတွေလို့လည်းကျွန်တော်မြင်ပါတယ်ခင်ဗ
ျအမျိုးသားရင်းချစမှုဆိုတာဟာဒီယာဒူးရွေးချယ်မှုနဲ့လည်းပတ်သက်နေတယ်လို့ဆိုရင်မှားမယ်မဟုတ်ပါဘူးတချို့ပုံကိုယ်တွေကိုဆိုလို့ရှိရင်ဒါပါတီဟိုဘက်ပါတီဒီဘက်ပါတီမြှောင်ဆွေးရွေးရတာရှိပါတယ်အဲ့ရွေးတဲ့နေရာမှာလည်းတချို့ပုံကိုယ်တွေကစနေဟောင်းရဲ့အမြင်တွေနဲ့အခုထိပြောမှဆိုမှတွေဒေါက်တာဇော်လည်းသတိထားမိမယ်ထင်ပါတယ်တချို့ဆိုလို့ရှိရင်အောက်ချွေရောင်းတော့သူရဲ့ယာဒူးကိုအဆုံးပြုပြီးတော့ကိုကျိုးစီပွားဖြစ်ထွက်အောင်ဘယ်လိုလုပ်ခဲ့ရဆိုပြီးစူးစက်ခံရတဲ့လူလည်းရှိပါတယ်ဆိုတော့ဒီလိုပုံကမျိုးတွေပါနေခြင်းကတော့ဘယ်လောက်ထိအတားအဆီးဖြစ်နိုင်မှာထင်ပါသလဲ
ဒို့တော့လည်းပဲအခုချိန်ကတော့ကျွန်တော်တို့ဟာအရေးကြီးတဲ့ဒီပြည်ရင်ပြောင်းလဲရေးအဆောက်အဦပြီးခဲ့တဲ့ကာလမှာဒီစုံတစ်ခုသောအတိုင်းအတာအဆောင်ရနိုင်ခဲ့တဲ့ကိုပြောလို့ရတာပေါ့နော်ဆရာဒါကြောင့်မလို့လေကျွန်တော်တို့ဟိုရခင်ကမဖြစ်မနေလုပ်ခဲ့ရမယ်အချို့မက်ခရိုစီးပွားရေးဝန်ကြီးနဲ့ပတ်သက်ပြီးကြီးငင်းမှုရအောင်လို့ငွေလဲနှုန်းတို့အတိုးနှုန်းတို့ရှတဲ့ဈေးနှုန်းတွေပြင်ဆင်သတ်မှတ်တာတို့ဒါတွေအားလုံးပြီးသွားပြီဆိုတော့အခုဟာက delivery အဆင့်ကိုရောက်နေတယ်ဒီကာလမှာကျွန်တော်တို့ကြုံရတဲ့အခက်အခဲအကြောင်းမျိုးမျိုးကြောင့်ကျွန်တော်တို့ဒီဟာကိုရလက်ပေါ်တဲ့အထိ deliver မလုပ်နိုင်တဲ့အခါမှာအပီလူလူကဒါဒီပေါ်မှာမချစ်မရဖြစ်ခဲ့ကြတာပေါ့နော်အခုချိန်ကတော့ delivery ဘက်ကိုပို့ပြီးတော့တောင်းပီပြီးလုပ်နိုင်တဲ့အနေအထားရှိသွားတဲ့အခါမှာအရေးကြီးဆုံးကတော့ကျွန်တော်ဘယ်ယူရိုကရေစီကဒီနေရာမှာအရေးကြီးနေပါတယ
်ဘယ်ယူရိုကရေစီကတကယ်ထိရောက်ပြီးတော့အရင်ကချမှတ်ပေးခဲ့တဲ့အခြေခံတွေကိုလက်တွေ့အကောင့်ထဲပေါ်ပြီးဒီလူတွေနဲ့ဖြစ်နိုင်ပါမလားဆိုတာပေါ့လေလူတွေကတော့
အခုချိန်မှာ deliver လုပ်နိုင်မှုဆိုရင်တော့ဒီ institutions တွေအားသာကြအားနည်းချက်ကိုအပြည့်အဝသိနေတဲ့လူတွေကပဲဒီချိန်မှာအများဆုံးလုပ်နိုင်မှာဖြစ်တဲ့ကြောင့်မလို့အခုနိုင်ငံဝန်ထမ်းတွေအားလုံးကိုဆက်ပြီးတော့တာဝန်ပေးတဲ့ဆုံးဖြတ်ချက်ကတော့ဒါအမတန်မှမှန်ကန်တဲ့ဆုံးဖြတ်ချက်လို့ကျွန်တော်ပြောချင်ပါတယ်နောက်တစ်ချက်ကလည်းဝန်ကြီးတွေပဲထားပြီးတော့အငြင်းနဲ့တွင်းဝင်တွေကိုတာဝန်ပေးတဲ့ကိစ္စလည်းဒါဒီနိုင်ငံဝန်ထမ်းစနစ်နဲ့အထူးသဖြင့်အစိမ့်မြေအရာရှိကြီးများစနစ်ကောင်းကိုပေါ်ထွန်းလာဖို့တဲ့ဒါအမတန်မှကောင်းတဲ့အခြေတန်းတရားလို့လည်းပြောလို့ရပါတယ်။အာကျွန်တော်တို့ပြီးခဲ့တဲ့အုပ်ချုပ်ရေးရန်နေရာမှာကြုံရတဲ့အရေးကြီးဆုံးပြဿနာနောက်တစ်ခုကတော့အောက်ဆိုင်ငင်းတိုင်းကိုပေါ့နော်။ဒီလိုတစ်ခုသောတိုင်းသာရှိပဲအာလုံနိုင်ရတယ်မအောင်မြင်ခဲ့ဘူး။အခုချိန်မှာလည်းဒီဝန်ကြီးရဲ့အရေးအတွက်ကိုရှော့ချပြီးတော့ဝန်ကြီးတူရရဲ့နေခဏတော်တော်များများကိုတွဲပြီးတော့တာဝန်ယူရဲစနစ်နဲ့ပြန်ပြီးသုံးလိုက်တဲ့ဟာကလည်းဒါဖောက်ဆိုင်ညီနိုင်ရေးပြဿနာကိုဖြေရှင်းတဲ့ဌာနလို့လည်းပြောလို့ရပါတယ်။သို့တော်လည်းပဲအခုပဲဆိုရင်ကြာကောင်းတာတော့အမတန်မှကြီးမားတဲ့ကြီးသေးတဲ့များမြောင်တဲ့တာဝန်တွေအားလုံးကိုလူအနည်းစုကပဲအခုံးထမ်းမယ်ဆိုတော့အခုအခုံးထမ်းမယ်သူတွေကလူမှန်နေရာမှာဆိုတာထက်သူတို့ကဒီတန်းကိုခံနိုင်မှမလားဆိုတဲ့ဘက်ကလည်းဒါကျွန်တော်တို့ဆိုရင်ကိုသူတို့အပေါ်မှာလည်းနားလည်ပြီးဖို့လိုလိမ့်မယ်လို့ထင်ပါတယ
်ဒေါက်တာဇော်ဦးပြောထားတဲ့အထက်မှာအများရန်အတွင်းဝန်အဲ့အများရန်အတွင်းဝန်တွေခန့်လိုက်တဲ့ကိစ္စကိုလည်းပဲလူတော်တော်များများကမိုးပေါ်ကြတွေခန့်နေပြီးတော့သုံးသပ်ကြပါတယ်မိကွန်းထုတ်ကြတယ်ဘလောက်ထိသူတို့ကစိတ်ချရပါသလဲခင်ဗျာအများရန်အတွင်းဝန်များဟာ
အမြင်နဲ့တွဲဝင်စနစ်ဆိုတော့ဆရာအရင်ဆုံးကတော့တကယ်ကိုဟိုးအောက်ခြေကနေ fast track ပေါ့နော
်ဟုတ်ပါ
အမြင်နဲ့တွဲဝင်ဖြစ်ခွင့်ရှိတဲ့ဇာမွေးတွေနဲ့စနစ်တကျပြည်ပြည်ပြောင်းအောင်ခဲ့တဲ့စနစ်တစ်ခုပေါ့သို့တော့ကျွန်တော်တို့ပြီးခဲ့တဲ့တို့ကလက်ထက်မှာဆောင်ရွက်ခဲ့တဲ့အမြင်နဲ့တွဲဝင်ဆိုတော့အဲ့ဒီအမြင်နဲ့တွဲဝင်လို့စနစ်မျိုးပဲကောင်းမွန်တဲ့စိတ်မြေရာရှိကြီးများစနစ်ကိုပြည်ပြည်ပြောင်းအောင်ခြေလမ်းပြင်တာပါပဲသို့တော်လည်းပဲစီတီသားခေါင်းဆောင်တွေနေရာပဲရွေးကြရတဲ့အနေထားရှိပါသို့တော်လည်းပဲကျွန်တော်ပြည်သားတော်တင်ရမယ်ရှင်ဒီရှိပြီးသားညွန်ကျုပ်တွေတဲကတင့်တော်ဆုံးဖြစ်နေတဲ့သူတွေကိုသူတို့ဝင်းကြီးဌာနကတင်ရလာတဲ့အပေါ်မှာကျွန်တော်ဝင်းကြီးဌာနတခုကိုနှစ်ဦးစီရွေးပြီးတော့မှဒီနှစ်ဦးကိုတင်နန်းနဲ့သူတို့ရဲ့ဇာမေးပွဲနဲ့နောက်ဆုံးပိတ်စတာရန်ပြုစုတဲ့အပေါ်မှာမူတည်ပြီးတော့မှအမှတ်ပေးပြီးတော့ဒါကိုစနစ်တကျဒီသမားယုံကအကောင်းဆုံးဖြစ်မဲ့သူတွေကိုရွေးချယ်ခန့်အပ်ခဲ့တာဖြစ်ပါတယ်အဲ့တော့ဒီသူတွေအားလုံးရဲ့ရာဇဝင်တော်တော်များများလဲကျွန်တော်လဲအဲ့ဒီတန်းနာမှာပါခဲ့တဲ့သူတယောက်ဖြစ်တဲ့သူကြောင့်သိနေပါတယ်သူတို့ဟာဘူးကြရှင်ကိုဒီမဟုတ်ပါဘူးဒီဌာနတော်တော်များများမှာစစ်ပေါင်းများစွာတာဝန်ထမ်းဆောင်ခဲ့ပြီးတော့အမတန်မှအတွေ့အကြုံရှိပြီးတော့เนาะဒီဌာနရဲ့အကြောင်းကိုလောကြည်တဲ့လူတွေပဲဖြစ်ပါတယ
်ဟုတ်ကဲ့နောက်တစ်ခုမေးချင်တာကအဲ့ဘယူရိုကရေစီပြုပြင်မှာရိုးသားဖြောင့်မတ်မှုထိရောက်မှုအထူးသဖြင့်ခြားစားပျက်စီးမှုအဂရိလိုက်စားမှုအရင်ကနေရာတကာမှာအောက်ခြေအဆင့်ထိအဂရိလိုက်စားရဲဆိုရက်အကျင့်ဟာမြန်မာလူအဖွဲ့အစည်းအတွင်းမှာဆက်ဆရာကောင်းတဲ့ဖြစ်ရပ်တစ်ခုလို့တော့မယူဆရတော့တဲ့အထိအဂရိလိုက်စားမှုကရှိနေခဲ့တာပါအဲ့ဒါကိုတော့ဘယ်လောက်ထိပြင်နိုင်မယ်ထင်ပါလဲအခု
အဲ့ဒါကတော့ကျွန်တော်အမြင်ကတော့ဒါစနစ်ကိုပို့ပြီးတော့ကောင်းတဲ့ကောင်းအောင်ပြင်သင့်ပါတယ်ဒီစနစ်ကလည်းပေးနိုင်မှုအခွင့်အလမ်းတွေရှိနေတာဖြစ်တဲ့ဒီကြောင့်မို့လဲပေးသူတွေရှိတယ်ယူသူပဲဒီလိုရှိဖြစ်လာတာပေါ့နော်အခုလုံးလုံးစေအနေထားမှာတော့ယူတဲ့သူတွေဆိုပြီးတော့ဝန်ထမ်းတွေကိုပို့ပြီးတော့တင်းကျပ်တဲ့စီးမင်းစည်းကမ်းတွေထားတဲ့စနစ်နဲ့အခုသွားဖို့ရှိပြီးတော့ပထမဆုံးခြေလမ်းပြင်တယ်လို့ထင်ပါတယ်သို့တော်လည်းပဲတစ်ဖက်မှာလည်းမယူတဲ့သူတွေကိုလည်းပို့ပြီးတော့ကောင်းမွန်တဲ့ထိုက်တဲ့နဲ့ဒီရှုပေးဖို့သူတို့ကိုလည်းအသိမှတ်ပြုဖို့ဆိုတဲ့ချက်ကလည်းအမှန်တန်အရေးကြီးပါတယ်စင်ကာပူလိုတိုင်းပြည်ပေါ်မှာဆိုရင်ခုနရှုပေးတဲ့စနစ်နဲ့လောက်တာဟာကြောင်မလို့သူတို့နိုင်ငံကတကဘာလုံးမှာကျွန်တော်နံပါတ်1အတိုင်းရှင်းဆုံးနိုင်ငံဆိုရဲဟာဒါပြည်ထောင်ပြီးတာထက်စုပြီးတဲ့စနစ်ကိုသူတို့ကျင့်သုံးခဲ့တဲ့နိုင်ငံတစ်ခုဖြစ်ပါတယ်ဘလိုပဲဖြစ်ဖြစ်အဂရိလိုက်ရှာမှုရေရေတောင်းနေဖြစ်တဲ့စနစ်တွေနဲ့ဒီအခွင့်အလမ်းတွေကိုပေါ်တွက်နေတဲ့လုံထုံးလုံးကြီးတွေကိုပြင်ဖို့ကပို့ပြီးတော့အရေးကြီးနေပါတယ
်မြန်မာနိုင်ငံမှာဦးစီးပွားရေးပြုပြင်ပြောင်းလဲမှုတွေလည်းလှုပ်လာမယ်အထူးသဖြင့်နိုင်ငံခြားကတရားရင်းနှီးမြှုပ်နှံမှုတွေပဲအဓိကပိုဝင်လာမယ်လို့လူတွေကမျှော်လင့်ကြပါတယ်အဲ့တော့သယံဇာတာရုံစားတဲ့အဆင့်မှာပဲမြန်မာနိုင်ငံကလောလောဆယ်မှာရှိနေအောင်မှာလားခင်ဗျာ
အခုလောလောဆယ်ကတော့အဲ့လိုပဲရှိနေတုံးမဲ့ပေါ့နော်ဆရာဒါကြောင့်မို့ဒီသယံဇာတာပေါ်ကျော်မှုကနေကျင်းစာသိနေရွှေကိစ္စကိုပြည်ပြောင်ဖြည့်ရှင်းနိုင်မှုကျွန်တော်တို့ EID အဲ့လိုခေါ်တဲ့ဒါပုံမြင်သာမှုကိုဆောင်ရေးပုံစံနေတဲ့ကျွန်တော်ဆောင်ရနေတာရှိပါတယ်သို့တော်လည်းပဲတခြားအခွင့်အရေးတွေကိုပေါ်ထုတ်ပေးဖို့လိုနေပါတယ်အဲ့ဒီကြောင့်မို့အဓိကကတော့ကျွန်တော်တို့နိုင်ငံမှာကုန်ရောပဲတင်ပို့နေတဲ့နေရာကဏ္ဍကနေတမိုးဖြင့်ပို့ကုန်ကိုထုတ်လုပ်နိုင်တဲ့နေရာစိုက်ပျိုးရေးကဏ္ဍအမွေးမြူရေးကဏ္ဍဖြစ်လာအောင်ကျွန်တော်တို့တောင်းရဖို့အရေးကြီးလို့နေပါတယ်ဒီဒါမှသာလေအဲ့ထဲကိုလည်းကျွန်တော်နိုင်ငံသားရင်းနှီးမြှုပ်နှံမှုစီးဝင်လာနေမှာဖြစ်ပါတယ်ပြီးရင်တော့အရေးကြီးလို့ခုတင်တာကဒီဆက်မှုလက်မှုကုန်ထုတ်လုပ်ငန်းတွေကိုလည်းပို့ပြီးတော့ထုတ်ကားလာအောင်အခုလောလောဆယ်အကျတဲဖြစ်နေတဲ့ဒီစကားကြီးနေတဲ့ကိစ္စအားလုံးကိုကျွန်တော်တို့ဖြေရှင်းဖို့လိုပါလိမ့်မယ်။ဒါမှသာလေကျွန်တော်တို့ဒီလိုဝါဆက်မှုအထူးစီးပွားရေးဂျုံလိုမျိုးဆက်မှုကဏ္ဍမှာရင်းနှီးမြှုပ်နှံမဲ့ရင်းနှီးမြှုပ်နှံမှုတွေကဝင်လာမှာဖြစ်ပါတယ
်။နောက်မေးချင်တဲ့စီးပွားရေးနဲ့ပတ်သက်တဲ့မိကုံတစ်ခုကတော့ချမ်းသာတဲ့လူကပိုချမ်းသာလာပြီးဆင်းရဲတဲ့လူကပိုဆင်းရဲသွားတယ်ဆိုတဲ့စကားတော့ပြောကြပါတယ်။အခုလည်းပဲအဲ့လိုပဲဆက်ဖြစ်နေမှာရင်းနှီးမြှုပ်နှံမှုတွေများလာတာနဲ့အမျှသမ်းမန်းဆင်းရဲသားပြည်သူတွေရဲ့အကျိုးခံစားမှုတော့ဘယ်လောက်ထိစီလာနိုင်ပါလေဘယ်လိုလုပ်သင့်ပါလဲအဲ့လိုစင်ရချမ်းသာပူပူကွာဟမသွားရအောင
်အဲစင်ရချမ်းသာကွာဟမှုနေအောင်တော့ဒါအစိုးရရဲ့အခန့်ကဏ္ဍမှာမှအရေးကြီးတာပါလိမ့်မယ်မျိုးသားဒီမိုကရေစီဖွဲ့ချုပ်ရေးစီးပွားရေးပေါ်လစီရလည်းပြန်လည်ဝင်ငှရေးဆိုရင်စီးပွားရေးပေါ်လစီကိုအဓိကဆောင်ပေးတာဖြစ်တဲ့သူကြောင့်မလို့ဒါဟာဒါတင့်တော်တဲ့ပေါ်လစီတုံ့ပြန်မှုတစ်ခုဖြစ်ပါတယ်သို့တော်လည်းပဲစနစ်တကျစီမံခန့်ခွဲနိုင်တဲ့စီမံခန့်ခွဲမှုရှိဖို့ဒီဆောင်ရည်ရှိဖို့လိုပါသို့တော့အမျိုးသားညီညွတ်ရှိရေးကိုမဆောင်ရည်နိုင်ခဲ့ရင်တော့ဒီပြည်ပြောင်းလဲရေးအချိန်ကုန်နေတာသူတို့ဖြစ်ရင်းနှီးမြှုပ်နှံမှုတွေဝန်ထမ်းနိုင်မဲ့အတိုင်းအတာတွေကအကန့်အသတ် ဖြစ်နေဦးမယ်လို့ထင်ပါတယ်ခင်ဗျ။
ဟုတ်ကဲ့အဲ့တော့အမျိုးသားယဉ်ကျေးစီမှုဆိုတဲ့နေရာမှာအခုတက်လာတဲ့ NLD အစိုးရတစ်ဖက်တည်းတာဝန်ရှိရမဟုတ်ဖ ೇನೆ လွှဲပေးတဲ့ဘက်ကလည်းပဲနှစ်ဖက်လုံးလိုရမယ်လို့ထင်ပါတယ်။အဓိကအဖြစ်ဖွဲ့စည်းပုံမှာ25ရာခိုင်နှုန်းကိုလွှတ်တော်မှယူထားတာဝန်ကြီးဌာနအရေးကြီးတာတွေကိုယူထားတာနဲ့ပတ်သက်ပြီးတော့လည်းပဲဒီဟာလည်းပဲအမျိုးသားယဉ်ကျေးစီမှုအတွက်အဟန့်အတာဖြစ်တယ်လို့သုံးသပ်သူတွေလည်းရှိပါတယ်ဆိုတော့နှစ်ဖက်လုံးပဲလို့ညှိနှိုင်းကြမှာခင်ဗျာဒီကိစ္စမှာ
ကျွန်တော်အမြင်ပြောရရင်တော့နှစ်ဖက်လုံးပေါ့နော်အမြင်နဲ့ကြည့်မယ်ဆိုရင်တော့တစ်ဖက်ကအဟန့်သားလို့မြင်နေဣရှာရီယာနောက်တစ်ဖက်အတွက်ကလည်းဒါဟာအာမခံချက်ဆိုပြီးတော့လည်းမြင်နေမြင်ထားရှိနိုင်တာပေါ့နော်အဲ့တော့ဒီနေရာမှာကျွန်တော်နိုင်ငံနဲ့ကျွန်တော်လူမျိုးအားလုံးရဲ့အကျိုးရှိဘဝဟာဒီနှိမ့်နိုင်မှုပေါ်မှာပြီးနေတာဆိုတော့ဒီချိန်မှာကျွန်တော်အားလုံးကနှိမ့်နိုင်လို့ရနိုင်လိမ့်မယ်လို့ထင်ပါတယ်အခြေအနေဆွေးနွေးနှိမ့်နိုင်နားလေသဘောပေါက်နိုင်ပြီဆိုရင်တော့ဒါဟာဒီအားလုံးဟာကြော်လွှမ်းနိုင်တဲ့အနေအထားမှာရှိတယ်လို့လည်းကျွန်တော်မြင်မိပါတယ်
မြန်မာအရေးတုံ့တက်ချက်အစီအစဉ်ဖြစ်ပါတယ်ဥကြောဇန်သာတင်ဆက်သွားတာပါအခုတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တူယုံကြည်ရာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်အခုဒီဘက်တူယုံကြည်ရာအစီအစဉ်မှာတော့အေယော်ရီတိုင်းငပူတော်မြို့နယ်ကဥတန်းဝေကဘလို့ယုံကြည်တယ်လဲဆိုတာကိုနားဆင်ကြပါမယ်မတ်မိုးဖြူကအစီအစဉ်တင်ဆက်ထားပါတယ်ခင်ဗျာ
ကျွန်တော်တို့ကြေးလက်တွဲရတွေမှာလုံးလေလို့တာရှိတဲ့တောထုတ်တဲ့ဒလီလေးကြောင်းကိုကျွန်တော်ပြောပြချင်တာပါ။တကြံပြီးတော့နေစံတည်းနေ့မွန်လွဲ့ညနေပိုင်းလေးမှာတန်ဃာတော်တွေကရက်ကွက်ထဲလှည့်ပြီးအနေကင်းပြေးကြရွတ်ကြတယ်။ဒါကတော့မြို့တွေမှာလည်းတွေ့နိုင်ပါတယ်လေ။ကျွန်တော်တို့တောတွေမှာကြတော့ညနေနေဝင်လို့မိုးချုပ်ပြီးဆိုတော့နဲ့အင်တင်ကပထမဆုံးရိုက်လက်တဲ့ရိုက်ချက်နဲ့တူအိမ်တိုင်းအိမ်တိုင်းဒံအိုးဒံကွက်စခေါတွေကိုရိုက်လိုက်ပုတ်လိုက်တာ။အုံးဒုံဒုံဒုံဒုံဘုံဘုံဘုံဆိုတဲ့အတန်းတရွာလုံးဟိမ့်ပြီးတော့ကြက်သိမ်းထစရာတော့ကောင်းတယ်။ဒါကဘာလို့ထားလဲဆိုတော့တော်တဲ့တောင်တွေကနေရွာတဲ့ရက်ထဲကိုရောက်နေတဲ့မိဆာဇိုးတွေအစင်းသေးရဲတွေကိုမောင်းထုတ်တဲ့ပွဲပေါ့ဗျာ။အစင်းသေးရဲတွေမိဆာတွေတော်တဲ့တောင်တွေကနေရွာတဲ့ရက်ထဲကိုဘာလို့ရောက်နေတာလဲဆိုတော့သူတို့အကောင်းရောက်တာမဟုတ်ဘူးဗျ။လူကောင်းတွေကိုဖြူစားမယ်။ခေါင်းမောင်းလုံးမယ်၊ဘိုင်းတောင်လုံးမယ်။နံပါတ်၁အကြောက်တရားဖန်တီးတယ်ဒီလိုကြောက်အောင်လန့်အောင်လုပ်လိုက်တဲ့အတွက်လူကောင်းတွေကသူတို့ပူဇော်ပတာရတယ်။ဒီပူဇော်ပတာတာကိုသူတို့ကခံယူပြီးတော့တော်တောင်နဲ့မပြန်ရင်ရွာတဲ့ရထဲမှာနေတာပေါ့။ဒါကိုကျွန်တော်တို့ကနေ့လည်နေခင်းမှာတန်ဃာတော်တွေပင့်ဖိတ်ပြီးတော့ပေတရားရွတ်တယ်မြစ်တာနဲ့သူတို့နှင်ထုတ်တယ်။တခါညက်နေကြတော့သူတို့အတန်ဆိုးတွေပြုတ်ပြီးတော့တော်တောင်တွေကိုပြန်သွားအောင်နှင်နဲ့ပွဲပေါ့ဗျာ။ဒါကိုတော်ထုတ်တယ်လို့ခေါ်တာပါ။ကျွန်တော်ဆိုလိုချင်တာကကျွန်တော်တို့မြန်မာနိုင်ငံရဲ့နိုင်ငံရေးဟာလည်းပဲနှစ်ပေါင်း90လောက်ဒီလိုမိဆာစိုးအစိမ်းသေးတွေဝင်ပူးတာကိုခံခဲ့ရတယ်ဗျ။ဒါပေမဲ့2015နိုဝင်ဘာလမှာကျွန်တော်လက်တန်းလေးတွေမှင်တို့ပြီးတော့အတန်ဒိတ်တောထုတ်နိုင်ခဲ့ကြတယ်။အတန်ဒိတ်ဆိုပေမဲ့လို့တစ်ကဘာလုံးကြားအောင်ကျွန်တော်တို့အတန်ပြုတ်နိုင်ခဲ့တယ်။အဲ့ဒီအကျိုးဆက်ကအေဗီလာမှာကျွန်တော်တို့ပြည်သူလူလားတောင်းတတဲ့အစိုးရတစ်တရက်ကိုပေါ်ဆောင်နိုင်ခဲ့ပါတယ်။ဒါပေမဲ့အခုအခြေအနေမှာရောကျွန်တော်နိုင်ငံရေးဟာအစိမ်းတရေကင်းတဲ့နိုင်ငံရေးဖြစ်ပြီလားဆိုတော့အားလုံးသိပါတယ်မကင်းသေးပါဘူး။အဲ့တော့ရှေ့ဆက်ပြီးတော့ကျွန်တော်တို့ပယောဂါတွေဖြစ်လာပြီဆိုရင်သတိရှိကြပါကျွန်တော်တို့ခေါင်းဆောင်မေတော်ဆန်းစုကြည်ရဲ့ဥဆောင်မှုကိုယုံကြည်စွာခံယူပြီးတော့ညီညီညာညာနဲ့ဒုတိယအကြိမ်တောထုတ်နိုင်မယ်ဆိုရင်ဖြင့်ကျွန်တော်နိုင်ငံရေးဟာနာဆိုးနာစိမ့်နေကင်းတဲ့နိုင်ငံရေးဖြစ်လာပါမယ်ကျွန်တော်တို့လိုချင်တောင်းတတဲ့ဒီမိုကရေစီနိုင်ငံတော်ကိုလည်းဖော်ဆောင်နိုင်မယ်လို့ကျွန်တော်ဒီလိုပဲယုံကြည်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအထွေဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြေဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်ဧရာဝတီတိုင်းငပူတော်မြို့နယ်ကဥတန်းဝေရဲ့အမြင်ကိုကြားခဲ့ကြရတာဖြစ်ပါတယ်ခင်ဗျာ
အ
American ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်တော်ရရှင်များခင်ဗျာတရကြရန်လိုမှုတွေရက်ဆိုင်ထားမှုကိုချိုးဖောက်ပြီးစီးရီးယားအစိုးရရဲ့လေရင်ဟာဒမတ်စကတ်မြို့ရဲ့အရှေ့တောင်ဘက်မှာရှိတဲ့ဒီယာအယ်အစ်ဖာအရက်ကိုဘုံကျဲခဲ့ပါတယ်ကလေးတွေနဲ့အမျိုးသမီးတွေအပါအဝင်လူပေါင်း30ကျော်တေဆုံးပြီးတော့လူဒါဇင်ပေါင်းများစွာဒဏ်ရာရရှိခဲ့ပါတယ်ဒမတ်စကတ်မြို့စုံမှာရှိတဲ့ကျောင်းတစ်ကျောင်းနဲ့ဆေးရုံကိုမက်လ31ရက်နေ့ကလေကျောင်းကနေတိုက်ခိုက်ခဲ့မှုအတွက်အမေရိကန်ပြည်ထောင်စုကစိုးရိမ်စိတ်ပျက်မှုဖြစ်ရပါတယ်အရက်သားတွေကိုတိုက်ရိုက်ရည်ရွယ်ပြုလုပ်ခဲ့တဲ့တိုက်ခိုက်မှုအတွက်ကျွန်ုပ်တို့ကအပြင်းထန်ဆုံးပြစ်တင်ရှုံချပါတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောခွင့်ရပုဂ္ဂိုလ်ဂျွန်ကယ်ရီကပြောပါတယ်တိုက်ခိုက်မှုအပေါ်ပြင်သစ်နိုင်ငံကလည်းအလားတူပြစ်တင်ရှုံချလိုက်ပြီးဒီလောက်ရဟာယာယီအပြစ်ရသဘောတူညီထားမှုကိုချိုးဖောက်တာဖြစ်တယ်လို့ပြောပါတယ်အခုလိုကန်းကုံအောင်ဆိုးရတဲ့လောက်ရဟာစီးရီးယားပြည်သူလူထုကိုအကြမ်းဖက်တဲ့လောက်ရဖြစ်တယ်လို့နိုင်ငံရေးနီးလန်းနဲ့အဖြေရှာဖို့အတွက်နိုင်ငံတကာရဲ့ကြိုးပမ်းအားထုတ်နေမှုကိုဆုတ်ယုတ်အောင်ပြုလုပ်တာဖြစ်တယ်လို့ပြင်သစ်နိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောခွင့်ရပုဂ္ဂိုလ်ရိုမိန်းနဒေါ်ကပြောပါတယ်။ရန်လိုတိုက်ခိုက်မှုတွေရက်စဲထားရေးမှာပါဝင်ခြင်းကစီးရီးယားအစိုးရဟာကုလသမဂ္ဂရဲ့ဆုံးဖြတ်ချက်အမှတ် 2254 ကိုအပြည့်အဝအကောင့်ထည့်ဖော်ဖို့ခိုင်မာကတိပြုခဲ့ပါတယ်။အဲ့ဒီဆုံးဖြတ်ချက်ကတော့အရသားတွေပေါ်တိုက်ခိုက်နေမှုတွေကိုချက်ချင်းရပ်ဆိုင်းဖို့နဲ့ပါဝင်ပတ်သက်နေတဲ့အဖွဲ့အစည်းတွေအားလုံးအနေနဲ့နိုင်ငံတကာဥပဒေနဲ့အညီချမှတ်ထားတဲ့တာဝန်ဝတ္တရားတွေကိုလိုက်နာကြဖို့ဖြစ်ပါတယ်။အရသားတွေကိုဥတီပီပြုလုပ်တဲ့တိုက်ခိုက်မှုမှန်သမျှကိုချက်ချင်းရပ်ဆိုင်းဖို့အမေရိကန်ပြည်ထောင်စုကတောင်းဆိုပါတယ်။စီးရီးယားနိုင်ငံအတွင်းကပဋိပက္ခတွေအဆုံးသတ်စေဖို့နဲ့နိုင်ငံရေးအတွင်ကူးပြောင်းမှုရရှိအောင်ရှေ့ရှုပြီးတော့လှုပ်ဆောင်နေတဲ့ကုလသမဂ္ဂကဥဆောင်တဲ့ညှိနှိုင်းဆောင်ရွက်မှုတွေကိုအမေရိကန်ပြည်ထောင်စုကဆက်လက်ထောက်ခံနေတာနဲ့အညီကျွန်တော်တို့အနေနဲ့ရန်လိုတိုက်ခိုက်မှုရက်စဲထားရေးမှာပါဝင်ပတ်သက်နေတဲ့အဖွဲ့အစည်းတွေအားလုံးဟာသဘောတူထားတဲ့အချက်တွေနဲ့နိုင်ငံတကာဥပဒေကိုလိုက်နာဖို့ထပ်လောင်းပြောလိုပါတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောခွင့်ရသူကရဘီကပြောဆိုကြောင်းပါခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြလို့ပြပါပြီ
။အခုကြားကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်နာဖြစ်ပြီးတော့ VOA ရဲ့အားပေါ်မှဟုတ်ကြောင်းထပ်မံပြီးတော့အသိပေးအပ်ပါရခင်ဗျာ VOA မြန်မာပိုင်းရဲ့ကြော်တာရီနေမနခင်အစီအစဉ်ဒီမကြခင်ပြီးဆုံးတော့မှာပါအခုတော့ကြံရှိတဲ့အချိန်မှာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုစောဝင်းလှိုင်ကကြီးညာပေးပါလိမ့်မယ
်အမေရိကန်နိုင်ငံဝက်စကွတ်စင်ပြည်နယ်မှာအင်္ဂါနေ့ကကျင်းပခဲ့တဲ့ Republican Party အတွင်းသမ္မတကိုယ်စားလှယ်လောင်းပနမရွေးချယ်မှုမှာ Texas ပြည်နယ်အထက်တော်အမတ် Ted Cruz ကပါတီအတွင်းရှေ့ကပြေးနေတဲ့ Donald Trump ကိုအပြတ်အသတ်အနိုင်ရလိုက်တဲ့အတွက်ပါတီညီလာခံကျင်းပတဲ့အချိန်သမ္မတကိုယ်စားလှယ်လောင်းကိုအစကနေပြန်လဲရွေးချယ်ရမယ်ကြုံတောက်ကြုံခဲ့အဖြစ်မျိုးနဲ့ရင်ဆိုင်ရမယ်အလားအလာပုံများလာနေပါတယ်ဒီသတင်းပတ်ထက်မှာထွက်ပေါ်လာတဲ့ပြည်ပမှာလေးဝက်ဘန်စင်ဖွင့်လှစ်ထားတဲ့နိုင်ငံရေးသမားတွေချမ်းသာကျော်ဝါသူတွေကြော်ကြားသူတွေပါဝင်တဲ့စီးရင်စာရွက်စာတမ်းပေါင်း17တန်းခွဲလောက်ကိုကွန်ပျူတာဖောက်ထွင်းသူ hackers တွေကခိုးယူခဲ့တာဖြစ်ပြီးသူတို့ရုံးထဲကလူတွေကြောင့်ပေါက်ကြားတာမဟုတ်ဘူးလို့ပနားမားကဥပဒေအကျိုးဆောင်အဖွဲ့ဖြစ်တဲ့မော့ဆက်ဖွန်စီကာအဖွဲ့ကပြောပါတယ်ပနားမားပေပါလို့ခေါ်နေကြတဲ့ပြည်ပမှာလေးဝက်ပန်းစင်းဖွင့်ထားကြသူတွေစီးရင်ထဲမှာမြန်မာနိုင်ငံကဆိုပြီးတော့လူပုဂ္ဂိုလ် 16 ဦးနဲ့ရင်းနှီးမြှုပ်နှံမှုကုမ္ပဏီတစ်ခုရဲ့နာမည်တွေလည်းပါနေတာကိုသတင်းတွေမှာဖော်ပြထားပါတယ်အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်အခြေစိုက်နိုင်ငံတကာစုံစမ်းစစ်ဆေးမှုဆိုင်ရာသတင်းတောက်များအဖွဲ့ ICIJ က2023ခုနှစ်ကထုတ်ပြန်တာကိုသူတို့ရဲ့ဝက်ဘ်ဆိုက်မှာတင်ထားတာကိုတွေ့ရပါတယ်မြန်မာဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်ပြီးမြန်မာနိုင်ငံမှာအယတအစိုးရတရားထူထောင်နိုင်ခဲ့တဲ့အတွက်အမေရိကန်သမ္မတဘရက်အိုဘားမားကချီးကျူးတဲ့အကြောင်းဧပြီလ6ရက်နေ့ကပါတီခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်နဲ့သမ္မတဦးထင်ကျော်တို့တယ်လီဖုန်းနဲ့ဆက်သွယ်ပြောကြားခဲ့ပါတယ
်ထိတ်တန့်ရောက်နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလန်ကြီးညာတော်တော့ပါအခုမနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကကိုရဲကောင်ဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဒေရော့စမစ်ဖြစ်ပါတယ်VOE ကိုနားဆင်ကြရတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရွှင်လန်းချမ်းမြေ့ကြပါစေကျွန်တော်ဆံမိုးဝေပါခင်ဗျာ
This program has come to you from the Voice of America, Washington.